Welcome to the Voice of America in Burmese.
Mingala nya chan ba khnya. VOA American san ye 2020 khu ne December 18 ye chatavari nya bae season ne ko Myanmar san no ji nya 9 nai ga ni sain nai thi Washington DC ga ni sat tin thol lwin ni ba bi. COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုရာရာချင်းပုံစံကြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ဝင်းမင်းနဲ့မမရတစီအောင်တို့ကပြောပြပါမယ်။ကျင်းသစ်သမ္မတအီမန်နျူအယ်မက်ခရွန်မှာ COVID ပိုးစစ်ဆေးတွေ့ရှိခဲ့တယ်လို့အစိုးရကကြေညာလိုက်ပါတယ်။သမ္မတမက်ခရွန်မှာအစာပိုင်း COVID လက္ခဏာစတွေ့ခဲ့လို့စစ်ဆေးခဲ့ရကနေဒီနေ့ပဲအခုလိုပိုးတွေ့ခဲ့တယ်လို့ကျင်းသစ်သမ္မတရုံးကကြေညာလိုက်တာပါ။သမ္မတမက်ခရွန်အနေနဲ့ကိုဗစ်စီးနင်းစည်းကမ်းတွေနဲ့ညီနောက်ထပ်9ရက်တည်တံ့ခွဲနေသွားပြီးအလုပ်တွေကိုအဝေးကနေဆက်တာဝန်ထမ်းဆောင်သွားမယ်လို့ဆိုပါတယ်။သမ္မတမက်ခရွန်မတိုင်ခင်ကိုဗစ်ဖြစ်ခဲ့တဲ့နိုင်ငံခေါင်းဆောင်တွေကတော့အမေရိကန်သမ္မတဒေါ်နယ်ထရမ်၊ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်နဲ့ဘရာဇီးသမ္မတဂျယာဘောဆန်နာရိုတို့ဖြစ်ကြပါတယ်။ဒီဗိုင်းရပ်စ်ပိုးကြောင့်တကမ္ဘာလုံးကလူပေါင်း 1.6 သန်းသေဆုံးပြီးစုစုပေါင်း84သန်းကျော်ကူးစက်ခံရခြင်းမှာအဆိုးဆုံးခံနေရတဲ့အမေရိကန်နိုင်ငံမှာတော့ဒုတိယမြောက်ကိုဗစ်ကာကွယ်ဆေးအတွက်တရားဝင်အတီးပြုနိုင်ရေးလုပ်ငန်းစဉ်တွေကိုဒီနေ့စတင်တော့မှာဖြစ်ပါတယ်။ American အစားအစာနဲ့ဆေးဝါးကုက္ကဲရေးအဖွဲ့ FDA ရဲ့ကာကွယ်ဆေးအကြံပေးအဖွဲ့အနေနဲ့ Massachusetts ပြည်နယ်အခြေစိုက် Moderna ကုမ္ပဏီနဲ့မျိုးသားကျန်းမာရေးအဖွဲ့တို့ပူးတွဲဖော်ဆောင်နေတဲ့ကာကွယ်ဆေးဆိုင်ရာအချက်အလက်တွေကိုစစ်ဆေးမှာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ကိုဗစ်စတင်တဲ့ဇင်းမြစ်လိုက်နိုင်ရေးသုတေသနအဖွဲ့တရုတ်ကိုဇန်နဝါရီလသွားဖို့ရှိတာကိုတရုတ်နိုင်ငံဘက်ကလည်းကြိုးစိုးလိမ့်မယ်လို့ WHO ကပြောလိုက်ပါတယ်။တကယ်တော့ဒီကိုရိုနာဗိုင်းရပ်စ်မူလရင်းမြစ်ကိုနိုင်ငံတကာစုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့အရင်တောင်းဆိုခဲ့တာတွေကိုတရုတ်နိုင်ငံဘက်ကပယ်ချခဲ့ပြီးဒါကတရုတ်စန့်ကျင်ရေးဖြစ်တယ်ဆိုပေမဲ့ WHO ဦးဆောင်တဲ့စုံစမ်းရေးကိုတော့လမ်းဖွင့်ပေးလာခဲ့ပါတယ်။ဒါပေမဲ့လည်း WHO စုံစမ်းရေးသမားတွေအနေနဲ့ဒီဗိုင်းရပ်စ်စတင်စစ်ဆေးတွေ့ရှိခဲ့တဲ့ဝူဟန်မြို့ကိုသွားနိုင်မသွားနိုင်ကတော့မရှင်းလင်းသေးပဲဆက်လက်ဆွေးနွေးနေဆဲဖြစ်ပါတယ်။တရုတ်ရဲ့ WHO Pacific နောက်ပိုင်းဒေသဆိုင်ရာရေးပေါ်လုပ်ငန်းများညှိနှိုင်းမှုဘာဘာချူတင်းအိုလိုဝါခူရာကဒီနေ့သတင်းစာရှင်းလင်းပွဲလုပ်ပြီ
း WHO continues to contact
WHO အနေနဲ့တရုတ်နိုင်ငံနဲ့ဆက်လက်ဆက်သွယ်ပြီးဒီနိုင်ငံကအဖွဲ့ကိစ္စနဲ့သွားမယ့်နေရာတွေကိုဆွေးနွေးနေပါတယ်လို့ပြောသွားတာပါခင်ဗျ။တောင်ကိုရီးယားနိုင်ငံမှာတော့မြို့တော်တဲ့ COVID ပိုးကူးစက်တာထိမ့်မနိုင်တော့ဘူးလို့ဒုတိယမြောက်နေ့အဖြစ်စိုးရိမ်မှုတွေများလာနေချိန်မှာနောက်ထပ်ပိုးတွေ့သူတွေတထောင်ကျော်ရှိခဲ့ပါတယ်ကိုရီးယားယောဂထင်ကျိုးကာကွယ်ရေးအဖွဲ့ကဒီ COVID-19 ကြောင့်လွန်ခဲ့တဲ့24နာရီအတွင်းအများဆုံးနေ့ဖြစ်သေဆုံးသူ22ဦးထပ်တိုးခဲ့တာကြောင့်အခုစုစုပေါင်းသေဆုံးသူ642ဦးရှိလာပြီလို့ထုတ်ပြန်လိုက်ပါတယ်။ဒီနေ့ပိုးထပ်တွေ့မှုဟာ3,000+ညစ်လာခဲ့တဲ့ရက်40မြောက်နဲ့ဖြစ်ကအခုချိန်ထိစုစုပေါင်းပိုးတွေ့သူ 46,000 ကျော်သွားပါပြီ။ဂျပန်ကတိုကျိုမြို့တော်မှာတော့ပိုးတွေ့သူတင်822ဦးရှိခဲ့ပြီးအရင်သတင်းပတ်တွေအတွင်းတဖြည်းဖြည်းမြင့်တက်လာခဲ့ရကနေအခုတော့မြို့တော်တွင်စံချိန်သစ်မြင့်တက်လာတာပါဂျပန်တနိုင်ငံလုံးမှာတော့ပိုးတွေ့သူစုစုပေါင်း 3,000 နီးပါးရှိခဲ့ပြီးအခုချိန်ထိစုစုပေါင်းပိုးတွေ့သူပေါင်းက 38,000 ကျော်လာကသေဆုံးသူကလည်း 2,900 ကျော်လာနေပါတယ်အင်ဒိုနီးရှားမှာတော့ပိုးတွေ့သူတွေ 6,900 ကျော်ခဲ့ပြီးနောက်ထပ်သေဆုံးသူအင်ဒိုနီးရှားမှာတော့ပိုးတွေ့သူတွေ 6,900 ကျော်ခဲ့ပြီးနောက်ထပ်သေဆုံးသူ 1,300 ကျော်ကစုစုပေါင်းပိုးတွေ့သူ6,400ကျော်လာပြီးသေဆုံးသူပေါင်းကလည်း2,000နီးပါးရှိလာနေပါပြီ။ဖိလစ်ပိုင်နိုင်ငံမှာလည်းပိုးတွေ့သူတွေ1,000ကျော်ခဲ့ပြီးသေဆုံးသူနောက်ထပ်20ကျော်ကစုစုပေါင်းပိုးတွေ့သူ4,500ကျော်နဲ့သေဆုံးသူပေါင်း8,800ကျော်ရှိလာနေပါပြီခင်ဗျာ။ထိုင်းနိုင်ငံမှာတော့ COVID-19 ကစီးပွားရေးပြန်ကူစားနိုင်ဖို့နိုင်ငံပေါင်း56နိုင်ငံကခီးသွွားတွေပေါ်ကန့်သတ်ချတာတွေကိုဒီနေ့ဖြေလျှော့ပေးလိုက်ပါပြီ။ဒါပေမဲ့ဒီနိုင်ငံကြားခီးသွွားတွေအနေနဲ့ထိုင်းနိုင်ငံရောက်မှာမဖြစ်မနေသတင်းနှစ်ပတ်ဟိုတယ်ကရန်တီးအသွာလာကန့်သတ်နေထိုင်မှာဖြစ်တယ်လို့ထိုင်းနိုင်ငံကိုဗစ်လုပ်ငန်းအဖွဲ့ကြေညာထုတ်ဝေဆင်းဝီဆန်ယူရိုသင်ကဆိုပါတယ်ဩစတြေးလျပြင်သစ်နဲ့အမေရိကန်ကခီးတဲ့တွေအနေနဲ့ဗီဇာမလိုအပ်ပေမဲ့ခီးစမထွက်ခင်ပြီးခဲ့တဲ့3ရက်အတွင်းကိုဗစ်ကင်းစင်ကြောင်းထောက်ခံစာနဲ့ဘဲဟိုတယ်မှာကရန်တီးကန့်သတ်နေထိုင်မှာကိုတော့ပြတ်ရမှာဖြစ်ပါတယ်ကိုဗစ်လုပ်ငန်းအဖွဲ့ကြေညာထုတ်ဝေဆင်းကပဲအခုလိုကွာရန်တင်းဝင်ပြီးရင်ရက်30ဗီဇာကို45ရက်အထိတည်တံ့တိုးပေးမှာပါလို့လည်းဆက်ပြောခဲ့ပါတယ်။ဒါအပြင်ဒီကွာရန်တင်းသွားလာကတ်သက်ခံရခြင်းအတွင်းမှာလည်းကိုဗစ် -19 ပိုးစစ်ဆေးမှုကိုအရင်2ချိန်ကနေအခုတော့3ချိန်ခံယူရမယ်လို့ထွေစင်ကဆက်ပြောခဲ့ပါတယ်။ထွေစင်ကပဲ အခုလိုပို့တိုးပြီးပို့စစ်တာကြောင့်နောက်ပိုင်းမှာကွာရန်တင်းခြောက်ရက်ကိုလျှော့ပေးသွားဖို့ရှိတယ်လို့လည်းထည့်ပြောခဲ့ပါတယ်နော
်ဗျူရီအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.13 ညဘိုင်းနိုမီတာ40 kHz 8.13 ညဘိုင်းနိုမီတာ51 kHz 5805နဲ့ဘိုင်းနိုမီတာ190 kHz 1905တို့ကနေထုတ်လည်ပေးနေပါရဲ့ရှင်။မင်္ဂလာပါရှင်။ကျွန်မများသတင်းအောင်ပါ။သတင်းတွေကိုဆက်လက်တင်ပြပေးသွားပါမယ်ရှင်။မြန်မာနိုင်ငံမှာတံမိုးမြင့်တင်နိုင်တဲ့မွေးမြူရေးနဲ့စိုက်ပျိုးရေးထုတ်ကုန်တွေကိုလက်ရှိဈေးကွက်ပေါ်မှာတည်ဆောက်ဖို့နဲ့ကျင်းစင်ရင်းတို့လိုရိုးရာထုတ်ကုန်တွေကိုကျန်းမာရေးအတွက်အသုံးပြုနိုင်ဖို့ဆက်ပြီးတော့စူးစမ်းလေ့လာတင်တဲ့အကြောင်းမကြသေးခင်ကလုပ်ခဲ့တဲ့သုတေသနတစ်ခုမှာတွေ့ရှိခဲ့ပါတယ်။နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာ American Agency USAID ရဲ့ Feed the Future မြန်မာစိုက်ပျိုးရေးစနစ်နဲ့အစားအစာစနစ်ဖွံ့ဖြိုးရေးစီမံကိန်းကမြန်မာနိုင်ငံကတောင်သူတွေနဲ့စိုက်ပျိုးစီးပွားရေးလုပ်ငန်းတွေအတွက်လက်တွေ့အသုံးချနိုင်တဲ့အကြံပြုချက်တွေကိုသုတေသနပြုလေ့လာပြီးတဲ့နောက်မှာဒီလိုအကြံပြုချက်တွေကိုတွေ့ကြတာပါ။ဈေးကွက်မျှော်မှန်းချက်ကိုဖြည့်ဆည်းပေးနိုင်တဲ့ထုတ်ကုန်အရေးသွေးမြင့်တင်တဲ့နည်းလမ်းတွေ၊မြူးစင်းနဲ့အရေးသွေးအမခန့်ချဲစနစ်တွေကိုတိုးမြင့်ပေးနိုင်တဲ့အခွင့်အလမ်းတွေ၊စရိတ်ကဏ္ဍပေါင်းစုံအတွက်အကြံပြုချက်တွေကိုလည်းဒီဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီလိုတံမိုးမြင့်ထုတ်ကုန်အစီအမြင့်တင်မှုအတွက်ထောက်ပံ့ပေးဖို့ USAID ကအစဉ်သိမ်းရှိတယ်လို့လည်း USAID ရဲ့စီးပွားရေးဖွံ့ဖြိုးမှုယုံညွှန်ကြားရေးမှူး Paul Flavor ကပြောပါတယ်။လေလာသုံးသပ်သူတွေကစူပါမားကတ်၊ဟိုတယ်၊စားသောက်ဆိုင်၊ကုန်စုံဆိုင်နဲ့တခြားစီးပွားရေးတွေကိုအခြေခံပြီးတော့မေးမြန်းသုတေသနပြုခဲ့တာပါ။ဒီလိုမြန်မာနိုင်ငံစိုက်ပျိုးရေးထွက်ကုန်တွေအတွက်ပြည်ရင်းဈေးကွက်အခွင့်အလမ်းတွေနဲ့ဆိုင်တဲ့သုတေသနတွေ့ရှိချက်တွေကို online ဆွေးနွေးပွဲပြုလုပ်ပြီးတော့တင်ပြခဲ့ပါတယ်။ဒီဆွေးနွေးပွဲမှာဈေးကွက်တစ်ချက်ထွက်နိုင်မဲ့နည်းလမ်းတွေနဲ့စားသုံးသူလိုအပ်ချက်ဖြည့်ဆည်းနိုင်မဲ့နည်းလမ်းဆိုင်ရာအချက်အလက်တွေကိုလည်းမျှဝေပေးခဲ့ပါတယ်ရှင်။American အစိုးရအဖွဲ့အစည်းတော်များများရဲ့ကွန်ပျူတာတွေကို hacker တွေထိုးပေါက်ဝင်ရောက်ခဲ့ကြတာမှာအစိုးရအင်တာနက်ကွန်ရက်တွေလည်းထိုးပေါက်ခံရတယ်လို့ American အစိုးရကဗုဒ္ဓဟူးနေ့ကပြောပါတယ်။ရုရှားအတွက်လုပ်ပေးနေတယ်လို့ယူဆရတဲ့ hacker တွေက American ဗဏ္ဍာရေးဝန်ကြီးဌာနနဲ့စီးပွားကူးသန်းရောင်းဝယ်ရေးဌာနရဲ့ email အသွားအလာတွေကိုစောင့်ကြည့်နေတယ်လို့ Reuters သတင်းတရက်ကဒီသတင်းပတ်အစောပိုင်းတုန်းကဖော်ပြခဲ့ပါတယ်။ hacker တွေကအစိုးရကွန်ပျူတာတွေနဲ့အခုထိဆက်ပြီးတော့ထိုးပေါက်ဝင်ရောက်နေကြတယ်လို့ဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်နားလည်အောင်လှုပ်ဆောင်နေတဲ့အချိန်တွင်အစိုးရအင်တာနက်ကွန်ရက်တွေကြောင့်ထိခိုက်မှုတွေရှိတယ်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI စိုက်ဘာလုံခြုံရေးနဲ့အခြေခံအစောက်အုံဆိုင်ရာလုံခြုံရေး Agency CISA နဲ့အမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးရုံး ODNI တို့ရဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။လူပေါင်း 18,000 လောက်ကဒေါင်းလုဒ်လုပ်ပြီးတော့အသုံးပြုနေကြတဲ့သူကုမ္ပဏီ software ကို hacker တွေကကြားကန်အသုံးချခဲ့တာဖြစ်တယ်လို့ SolarWinds နည်းပညာကုမ္ပဏီကပြောပါတယ်။ဒီ software ကိုအသုံးပြုပြီးသတင်းအချက်အလက်တွေရယူနေတာကိုစီးပွားရေးလုပ်ငန်းတွေနဲ့ဝန်ကြီးဌာနတွေက6လလောက်ကြာအောင်သတိမထားမိခဲ့ကြဘူးလို့လည်းကုမ္ပဏီကပြောပါတယ်ရှင်။ဟောင်ကောင်အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေမှာပါဝင်ခဲ့ပြီးတဲ့နောက်ထိုင်ဝမ်ကိုထွက်ပြေးဖို့ကြိုးစားရင်းဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့လူ12ဦးကိုတရုတ်နိုင်ငံတောင်ပိုင်းကွမ်တောင်ပြည်နယ်အာဏာပိုင်တွေကတရားမဝင်နေဆက်ဖြတ်ကျော်မှုနဲ့ဆွဲချက်တင်လိုက်ပါတယ်။ကွမ်တောင်ပြည်နယ်ရှန်ကျန်းမြို့ရန်ကျန်းခရိုင်ပြည်သူ့တရားရေးဌာနကထိန်းသိမ်းခံနေရသူတွေပါဝင်တဲ့ကွင်မွန်နဲ့ကြံကြံရင်တို့2ဦးကိုတရားမဝင်နေဆက်ဖြတ်ကျော်မှုဦးဆောင်သူတွေအဖြစ်ဆွဲချက်တင်ထားကြောင်းအဲ့ဒီတရားရေးဌာနရဲ့ WeChat လူမှုမီဒီယာစာမျက်နှာမှာဖော်ပြထားပါတယ်။အဲ့ဒီဆွဲချက်အရာအပြည့်ရှိရင်အငြင်းဆုံးထောင်နဲ့9နှစ်အထိချခံရနိုင်ပါတယ်။ကျန်တဲ့ရှိဦးကိုတော့တရားမဝင်နေဆက်ဖြတ်ကျော်မှုနဲ့ဆွဲချက်တင်ထားပါတယ်။ထိန်းသိမ်းခံရတဲ့အချိန်တုန်းကအသက်18နှစ်မပြည့်သေးတဲ့သူနှစ်ယောက်ကိုတော့တကပိတ်ကျန်းနာစစ်ဆေးမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဖမ်းဆီးထိန်းသိမ်းခံရသူတွေကအသက်16နှစ်နဲ့33နှစ်အကြားမှာရှိပါတယ်။ဟောင်ကောင်ကနေထိုင်ဝမ်ကို speed boat နဲ့ထွက်ပြေးဖို့ကြိုးစားရင်သူတို့ကိုတရုတ်ကမ်းခြေဆောင်တပ်ဖွဲ့ကကြားပြတ်ဖမ်းဆီးခဲ့တာပါ။သူတို့တွေဟောင်ကောင်ကိုပြန်ရောက်ရင်လည်းလာနေချီတဲ့ဆန္ဒပြပွဲတွေမှာပါဝင်မှုနဲ့တရားရင်ဆိုင်ရဖို့အခြေအနေရှိနေပါရဲ့ရှင်။ဆွစ်ဇာလန်နဲ့ဗီယက်နမ်နိုင်ငံတွေကိုငွေကြေးကစားတဲ့နိုင်ငံတွေအဖြစ်တမရထရမ့်အစိုးရကဗုဒ္ဓဟူးနေ့ကသတ်မှတ်လိုက်ပါတယ်။ဒါအပြင်အမေရိကန်ဒေါ်လာနဲ့ရှင်ပြီးသုံးဆွဲရမှာငွေလဲနှုန်းကိုရည်ရွယ်ချက်ရှိရှိတမိုးချထားတဲ့နိုင်ငံတွေအဖြစ်အိန္ဒိယ၊ထိုင်းနဲ့ထိုင်ဝမ်တို့ကိုလည်းအမေရိကန်ဗန္ဒာရေးဌာနကစီးရင်ထည့်သွင်းသတ်မှတ်လိုက်ပါတယ်။COVID-19 ကပ်ရောဂါကကုန်သွယ်ရေးစီးဆင်းမှုတွေပေါ်မှာထိခိုက်မှုရှိနေတယ်လို့အမေရိကန်တို့ရဲ့ကုန်သွယ်ရေးလုံခြုံရေးပြမှုကိုလည်းပို့ပြီးတော့ကြီးမားစေခဲ့ပါတယ်။ဒီချက်ကလွန်ခဲ့တဲ့၄နှစ် င်ယူကောက်ပွဲမဲဆွေကလေးကလူငွေပြမှုကိုရှော့ချပြီးမယ်လို့ကြေပိထားတဲ့သမ္မတထရမ့်အစိုးရအတွေ့လက်မခံနိုင်စရာဖြစ်နေတာပါ။ဗဏ္ဍာရေးဝန်ကြီးဌာနအနေနဲ့အမေရိကန်လုပ်ငန်းတွေနဲ့အလုပ်သမားတွေအတွက်စီးပွားရေးတိုးတက်မှုနဲ့အခွင့်အလမ်းတွေကိုကာကွယ်ဆောင်ရှောက်ဖို့ခိုင်မာတဲ့ခြေလှမ်းကိုလှမ်းလိုက်တာလို့အမေရိကန်ဗဏ္ဍာရေးဝန်ကြီးစတီဗင်မနူချင်းရဲ့အကြေညာချက်မှာပါရှိပါတယ်။2019ခုနှစ်တုန်းကငွေကြေးကစားရေးနိုင်ငံအဖြစ်သတ်မှတ်ခံခဲ့ရတဲ့တရုတ်နိုင်ငံကိုလည်းအမေရိကန်နဲ့ကုန်သွယ်ရေးမှာပုံငွေအများပြားနဲ့အတန်းစည်းရနေတာကြောင့်စောင့်ကြည့်ရမယ့်နိုင်ငံစီးရင်ထဲမှာဆက်ပြီးတော့ထည့်သွင်းထားပါတယ်အမေရိကန်နဲ့ကုန်သွယ်ရေးမှာအနည်းဆုံးအမေရိကန်ဒေါ်လာ20ဘီလီယံနဲ့အထက်အတန်းစည်းရနေတဲ့နိုင်ငံဖြစ်တယ်လို့နိုင်ငံများငွေလဲနှုန်းဈေးကွက်ကိုဝင်ရောက်ဆွဖဲကင်တွေမှုမှာ GDP ရဲ့200ခန့်နှုန်းကျော်ရှိတဲ့နိုင်ငံတွေကိုငွေကြေးကစားတဲ့နိုင်ငံတွေအဖြစ်သတ်မှတ်လို့ရှိတာဖြစ်ပါတယ်အခုဒီစီးရင်နဲ့ထည့်လိုက်တဲ့ Vietnam နဲ့ Switzerland နိုင်ငံတို့ကနိုင်ငံများငွေလဲနှုန်းဈေးကွက်ကိုဝင်ရောက်ဆွဖဲမှု900ခန့်နှုန်းနဲ့1400ခန့်နှုန်းအသီးသီးရှိပါတယ်ရှင်တော်ရရှင်များရှင်ကြာတာပြီးနေညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ COVID-19 ကံရောဂါကူးစက်မှုအန္တရာယ်ကိုထိန်းချုပ်နေရတဲ့အချိန်မှာကာဝေးရေးစီကံမလိုက်နာသူတွေနဲ့အိမ်ပြန်ထွက်သူတွေများလာတာကြောင့်ကျန်းမာရေးတာဝန်ရှိသူတွေထပ်မံသတိပေးနေတဲ့အကြောင်းပြသပေးချင်ပါတယ်။ကျွန်မကတော့စုစုပါမြန်မာနိုင်ငံမှာကိုဗစ်ကံရောဂါနဲ့ရင်ဆိုင်နေရခြင်းယောဂကာကွယ်ရေးကန့်သတ်ချက်တွေကိုလိုက်နာကြဖို့လိုအပ်နေပြီးအရေးကြီးဆုံးအချက်ဖြစ်တဲ့ဗစက်နဲ့နှာခေါင်းဆီအကာအကွယ်တွေကိုမဖြစ်မနေတက်ဆင်ကြဖို့နဲ့မလိုအပ်တဲ့အပြင်မထွက်ဖို့လူစုလူဝေးရှောင်ကျဉ်မှုကိုလည်းထပ်ပြီးသတိပေးနေတာပါ။နေ့စဉ်ယောဂကူးစက်ခံရသူ1000ကျော်နဲ့သေဆုံးသူမပြတ်ရှိနေတဲ့ပြင်းရင်းကံရောဂါဖြစ်ပွားမှုအခြေအနေဟာကာလရှည်လာတာနဲ့အမျှကျန်းမာရေးဝန်ထမ်းတွေနဲ့စေတနာရှင်လှူအပ်ပေးတွေမှာလည်းအလုံးတောင်ဝင်ပြည်သားတွေရှိလာပါတယ်။ယောဂကူးစက်ခံရသူအများဆုံးရှိနေတဲ့ရန်ကုန်တိုင်းမှာတော့နေ့စဉ်အတူပြုလူနာဦးရေဟာ900ဝန်းကျင်မှာရှိနေတာပါအခြေခံလူကန်းစားအများဆုံးနေထိုင်ရာလူထူထပ်တဲ့လှိုင်းသာယာမြို့နယ်မှာရှိတဲ့ချမ်းတော်ကူအခမဲ့စည်းကမ်းတွေမှာအခုနောက်ပိုင်းလာပြတဲ့လူနာတွေဟာအနံ့ပြောက်လက္ခဏာရရှိမှရောက်လာသူတွေများပြီးအနံ့ပြောက်လက္ခဏာဆာရနဲ့စည်းကမ်းပြဖို့ချမ်းတော်ကူအခမဲ့စည်းကမ်းတာဝန်ခံဒေါက်တာနိုင်မင်းထွတ်ကသတိပေးထားပါတယ
်လက္ခဏာဆပြတဲ့ရက်ကနေ10ရက်အတွင်းဆိုတော့သူများကိုကူးနေတာပေါ့ဥပမာဒီနေ့အနှံ့စတဲ့ပဲဆိုဒီနေ့ကနေစပြီးတော့10ရက်ပေါ့နော်အဲ10ရက်အတူဆိုသူများကိုကူးနေတယ်ပေါ့ဆိုတော့အဲ့ဒီတော့တော်တော်သူတို့အိမ်မှာနေရဆိုရင်တော့အိမ်ရမိသားစုတွေကိုကူးမှာပေါ့နော်အဲ့တော့အိမ်ရမိသားစုတွေမကူးအောင်အိမ်မှာတတိပတ်ပတ်ခွဲနေလို့ရတယ်ဆိုပေမဲ့များတော့အဖြစ်ရတော့ဒီချူကဲအိမ်သားအတူတုံးတဲ့အတွက်ကြောင့်မိသားစုတွေကအနည်းနဲ့အများတော့ကူးဆက်ခံရမှုများတယ်ပေါ့
ချင်းမြင့်တဲ့ပလဝါမျိုးမှာတော့ယောဂအတီးပြူလူနာဦးရေ20ရှိနေပြီးအခုချိန်မှာယောဂပျောက်ကင်းလို့ဆေးရုံဆင်းရသူတွေရှိနေပေမဲ့ထပ်ပြီးယောဂကူးစက်ခံရသူမရှိသေးဘူးကာဝယ်ထိန်းချုပ်သွားမယ်လို့ပလဝါဆေးရုံအုပ်ဒေါက်တာဆိုးထက်ဝင်းကပြောပါတယ
်ကျမရဲ့အချင်းကတော့အဦးကတော့ကောင်းပါတယ်ဆက်ကျွန်တော်ပိုဇက်တစ်ကြီးကြီးရတယ်တော်တော်များများပြန်ဆင်းသွားဆေးရုံဆင်းသွားကြပြီဆက်ပြီးတော့ကူးစက်ပြန့်နှံ့မှုမရှိဘူးအတွက်ကျွန်တော်တို့ဟိုကာဝေးလေးလုပ်တယ်ပြီးတော့ facility ပြင်လာရင် facility ကိုအရင်နေထားတယ်ပေါ့နော်အဲဒါကာဝေးလေးရဆက်လုပ်နေပါတယ်ဟုတ်ကဲ့
ဒီရက်ကရောဂါကာလကြာနေလာတာနဲ့အများကျန်းမာရေးဝန်ထမ်းတွေအလူရှင်တွေနဲ့လောဝါပေးစင်နာရှင်တွေမှာလည်းအခက်အခဲတွေရှိလာပါတယ်ဒီလိုအချိန်မှာကံရောဂါကာဝေးရေးအတွက်အားလုံးပူးပေါင်းဆောင်ရွက်ဖို့ကိုလည်းဒေါက်တာနိုင်မင်းထွတ်ကတိုက်တွန်းထားပါတယ
်အဓိကကတော့ကျွန်တော်တို့လူအားရှိမယ်ငွေအားရှိမယ်ပေါ့နော်ဗိုလန်တီးယားအင်အားရှိမယ်နောက်စက်ပစ္စည်းတွေရှိမယ်ချက်တင်ဟာတွေဖြည့်လို့ရတယ်ဆိုပေမဲ့စက်ပစ္စည်းတွေငွေအားတွေတောင်မှတကယ်တော့အလူရှင်တွေကပင်ပန်းနေပါတယ်ဘာလို့လဲဆိုတော့ကောင်းနေတာပြောင်းသွားတယ်ဘာအတွက်ဘာအတွက်လူတဲ့အလူရှင်ကမပြောင်းမပြောင်းတဲ့အတွက်ကြောင့်မလို့အလူရှင်တွေလည်းပြင်းမှန်းလာပြီနောက်တစ်ခုကဗိုလန်တီးယားအင်အားပေါ့သူတို့ဆို၈လကျော်ပြီပေါ့နော်အကြာလာတဲ့အချိန်မှာသူတို့တွေလည်းသူတို့အလုပ်ခွင့်ပြောင်းဝင်ရမယ်တချို့ဆိုရင်အလုပ်ခွင့်ပြောင်းဝင်ရမှာရှိတယ်တချို့ကြတော့လည်းအဲကိုကလှုပ်တာလှုပ်နေရတယ်အဲဒီလူတွေကမလိုက်နာဘူးနောက်တစ်ခါအဆင်မပြေရတွေ့တဲ့အချိန်မှာဗိုလန်တီးယားတွေကစိတ်တကြကြတယ်ပေါ့နော်ဆိုတော့ဒီအချိန်ကာလကြာလာတဲ့အပြားအကျော်တို့ကဒီဖြစ်နေနေလာတယ်ပေါ့အဲ့ဒါကိုတော့တွေ့ရတယ်ဒီမှာပါနောက်ထပ်ထူးခြားချက်တစ်ခုပြရတယ်ဆိုကျွန်တော်တို့နိုင်ငံမှာပေါ့နော်ဒီဟာတွေကဗောလန်တီးယားအင်အားပြည်သူတွေရဲ့အင်အားနဲ့ပဲလှုပ်ရှားနေတာတွေ့ရတယ်တကယ်တော့ဒီဟာတွေလုပ်ဖို့အတွက် professional တစ်ခုပေါ့နော်အမှန်တကယ်လိုအပ်ပြီးလို့ဒီ covid ကထောက်ပြလိုက်တယ်လို့ယူဆပါတယ်ဟုတ်ကဲ့ပေါ့
ကျမရင်းနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မော်လယ်ပိုင်းထုတ်ပြန်ပြီးစီးရင်အရာပြည်ရင်းမှာကံရောဂါကြောင့်ပြီးဆုံးသူ2300ကျော်နဲ့ယောဂအတီးပြူလူနာပေါင်းကတော့3,100ကျော်ရှိနေပါတယ်ရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေတင်ပြပို့ထားပါတ
ယ်။ UN မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကိုဝေယောဂါကလာပြီးတွင်အပျော်စီးလေးရင်နဲ့တင်ပေါ်ခီးစင်တွေလာမဲ့20ရက်နှစ်မှာစတင်ဖို့စီစဉ်နေပြီးလိုက်ပါမဲ့သူတွေကိုဝေရှိမရှိစစ်ဆေးရမယ်ဆိုတဲ့အကြောင်းပြောပြပါမယ်။ကျမအကနွန်ပါ။မြန်မာနိုင်ငံမှာကိုဝေကြောင့်အကြီးအကျယ်ထိခိုက်နေရတဲ့ခီးသွားလုပ်ငန်းတွေအစီအစဉ်သစ်အနေနဲ့ပြန်စဖို့တာဝန်ရှိသူတွေကစီစဉ်နေကြပါတယ်။အပျော်စီးလေးရင်ခီးစင်ကိုဒီဇင်ဘာလ20ရက်နေ့မှာစတင်မယ်အကြောင်းဟိုတယ်နဲ့ခီးသွားဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်ခင်တန်ဝင်းက VOA ကိုပြောပါတယ်
။ဒီဇင်ဘာလ20ရက်နေ့မှာကျွန်တော်တို့အပျော်စီးလေးရင်ပေါ့နော် Nanlining Flight 2ဆိုပြီးတော့ကျွန်တော်စီစဉ်မှာဖြစ်ပါတယ်။ဒီမှာ National Airline နဲ့ကျမတို့ဒီဇင်ဘာလ20ရက်နေ့မနေ့9နာရီမှာရန်ကုန်ဖြစ်စံလေးပြည်ဆိုင်နေစထွက်ပါပါမယ်။ဒီနေရာတော့ရန်ကုန်ဖက်အန်တိုက်ကီယိုရန်ကုန်ဖြစ်ပါတယ်။သူကတော့တိုက်ကီယိုခရောင်းကိုအနည်းငယ်ဖူးညွှန်လို့ရအောင်အနည်းငယ်ပြန်ပေးမယ်။ပြီးလို့ရှိရင်ဖက်အန်ဆိုတဲ့ပေါ့နော်ဒီတစ်ပတ်ကစဉ်းနေလေးကြည့်လို့ရအောင်ပြန်တမ်းမှာဖြစ်ပါတယ်။ပြန်တမ်းစဉ်ကတော့တစ်နာရီစတောလောက်ဖြစ်ပါမယ်။ရန်ကုန်ကိုပြန်ပြီးတော့ဝင်လာမှာပေါ့။
ဒီလေရင်ခီးစင်ဟာတွားမဲ့နေရာဒေသမှာရနာစိုက်ကတ်တာမျိုးမလုပ်ပဲကောင်းကင်ကနဲ့လှည့်လေပြီးဒေသအပေါင်းဝန်းကျင်ကိုကြည့်ရှုမဲ့အပျော်စီးလေရင်ခီးစင်သားဖြစ်တယ်လို့ပြောပါတယ်။လေရင်ခီးစင်လက်မှတ်နှုန်းကတော့ကျ6000ကနေ9000ထိဖြစ်ပြီးမြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအတင်မှာဝယ်ယူနိုင်တယ်လို့ပြောပါတယ်။တင်ပေါ်ခီးစင်အတော့ကတော့လက်မှတ်တွေမရောသေးပဲဟိုတယ်နဲ့ခီးသွားလာရင်ဝန်ကြီးဌာနလုပ်ငန်းရှင်အဖွဲ့ဝင်အပါအဝင်မီဒီယာတွေကိုခေါ်သွားပြီးဒီဇင်ဘာ20ရက်နေ့ညနေ4နာရီမှာအရင်ဆုံးလည်လာရေးအနေနဲ့စတင်မှာဖြစ်တယ်လို့တောခင်တန်းဝင်းကပြောပါတယ်။ခီးစင်မှာလိုက်ပါမယ့်ပြည်သူတွေကိုဝေရှိမရှိစစ်ဆေးပြီးမှလိုက်ပါခွင့်ရှိမယ်လို့မြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအတင်းအဖွဲ့ဝင်တောကေတွိုင်းဆိုးက VOA ကိုပြောပါတယ်
။မကြခင်တော့ public ကိုတော့ဘလောက်ဈေးနှုန်းရှိမယ်။ဘယ်လိုသူတွေလိုက်လို့ရမယ်ဆိုတာအသေးစိတ်တွေတော့ထုတ်ပြန်မှာပါ။ဒီလေးမှာရှိနေတဲ့ဝန်ထမ်းတွေကအစအကုန်လုံးဟို negative ဖြစ်တဲ့သူတွေကိုပဲတာဝန်ထမ်းဆောင်မှာပေါ့ဒါကတော့လင်းရင်အပိုင်းပေါ့နော်ကျမတို့ခီးတယ်တွေအပိုင်းကတော့ကျမတို့ကအကုန်လုံးကြီးင်းစင်ပြီးမှ negative ထွက်တဲ့သူတွေအားလုံးကိုပဲကျမတို့ကခီးတယ်အဖြစ်လိုက်ပါပို့ဆောင်ဝင်ဟိုရှိမှာပါလိုက်ပါဝင်ရှိမှာပါ
မြန်မာနိုင်ငံမှာခီးသွားလုပ်ငန်းတွေရပ်ဆိုင်ထားတာကြာပြီဖြစ်လို့အခုလိုစီစဉ်တည်ဆတာကနေခီးသွားလုပ်ငန်းတွေပြန်အသက်ဝင်လာမယ်လို့ဒီခီးစင်ကိုအဲ့လန်းညွန်ဝန်ဆောင်မှုပေးမယ်အဲ့လန်းညွန်အတင်းဥက္ကဋ္ဌဦးအောင်ထွန်းလင်းကပြောပါတယ
်ဟိုဟို start လုပ်လိုက်တာပေါ့ဒီခီးစင်ကိုနေကိုခီးစင်ဆိုတာခီးသွားလုပ်ငန်းပြန်ပြီးအသက်ဝင်လာအောင်ပေါ့သူကဒီခီးစင်လုပ်ငန်းကိုလုပ်လိုက်ခြင်းအပြင်ဒီခီးစင်နဲ့တိုင်ရအောင်မြင်သွားမယ်ဆိုရင်နောက်ပိုင်းမှာခီးသွားဝါတွေနေနဲ့ဟိုဧည့်သည်တွေနေနဲ့လည်းသိဝင်စားမှုတိုးလာရင်တခြားနေရာတွေသူတို့တိုးချဲ့လို့ရလာမယ်
။ကိုဝေကယောဂါကြောင့်ခီးသွားလုပ်ငန်းတွေအပါအဝင်သွားလာလှုပ်ရှားမှုတွေကန့်တတ်ထားတာကိုလကြာရက်ဆိုင်နေတာကြောင့်ရမရည်လမ်းညွှန်ချက်နဲ့အညီခီးသွားလုပ်ငန်းတွေပြန်လည်စတင်ဖို့လုပ်ငန်းရှင်တွေကလိုလားနေကြပါတယ်။ဒါကြောင့်ရန်ကုန်ပုဂံအင်းလေးပုဂိုလ်ကြိုက်ချီယိုစသဖြင့်နေချင်းပြန်တရက်ခီးစင်တွေလှုပ်ဆောင်ဖို့ဆွေးနွေးထားတာရှိတယ်လို့လည်းအဲ့လမ်းညွှန်အတင်ဥက္ကဋ္ဌဦးအောင်ထွန်းလင်းကပြောပါတယ်။ဒီကရဲနှစ်ကမြန်မာနိုင်ငံမှာပြပခီးသွား23000ခန်းတော့တိုးလာခဲ့ပေမဲ့ဒီနှစ်မှာတော့ကတ်ယောဂါကြောင့်ခီးသွားလုပ်ငန်းမှာဝင်ငွေ80000ခန်းတော့ကျော်ကျဆင်းနိုင်တယ်လို့လည်းဟိုတယ်နဲ့ခီးသွားလုပ်ငန်းဝန်ကြီးဌာနကခန့်မှန်းထားပါတယ်ရှင်။ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်လေးကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါမယ်။ရေဒီယိုအစီအစဉ်လေးကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်လေးကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါဗီအိုရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင်
ခိုင်လက်လက်ကန်အဖွဲ့ကလည်းဖန်ဆီးထားတဲ့ချင်းလူငယ်ကိုပြန်လှုပ်ပေးတဲ့ပေါ်ကျေးဇူးကြောင်းနဲ့ဂ ကျန်ရှိနေတဲ့သူတွေလည်းပြန်လှုပ်ပေးဖို့ခုမီချင်းမျိုးနယ်စုများပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ကနေတောင်းဆိုတဲ့အကြောင်းပြောပြချင်ပါတယ်ကျွန်တော်နိုင်ကွန်းအိမ်ပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့စစ်ရေးသင်းမာခဲ့တဲ့ချင်းမြင့်နယ်ပလောက်ဝမြို့နယ်တွင် AA အဖွဲ့ကနေလေးလက်ခွဲကျော်ကြာဖမ်းဆီးထားတဲ့ချင်းလူငယ်စလိုင်းအောင်စုကိုပြန်လှုပ်ပေးတဲ့ပေါ်ကြိုးဆိုကြောင်းကူမီချင်းမျိုးနွယ်စုများပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ပြောရေးဆိုခွင့်ရှိသူမိုင်နန်းဝေကအခုလိုပြောပါတယ
်ထုတ်ပြန်ရင်ဒီချက်ကတော့နံပါတ်၁ကတော့သူတို့ဒီကောင်စုတို့ကိုရပောင်းလေးနာနဲ့ဆက်ချက်ရဲ့အကြောင်းပါပေါ့နော်ဖန်စီပြီးတော့ပြည်လေးညံ့ပေးတဲ့ပုံကသူတို့ဟိုဝင်းတာကျူစုတောင်းပေါ့နော်နံပါတ်၂ကတော့တော့ဆက်စစ်ဘက်နဲ့တော့မသက်ဆိုင်ခြင်းရှိတယ်ပြည်လေးလူစုတွေကိုအခုမျိုးဟိုလက်နက်ကိုင်ထုတ်ကနေပြီးတော့ဖန်စီတဲ့ဆရာကတော့လူကွင်းထုတ်ပေါက်ရကြတယ်ပေါ့နော်ဒီလိုဖန်စီခံရတဲ့အချင်းအမျိုးသားအယောက်20ဝန်းကျင်ကျွန်တော်တို့မှာသူတို့လက်ထဲမှာရှိနေသေးတာပေါ့နော်ခုကျန်ရှိနေတဲ့လူတွေကပြည်လေးထုတ်ပေးစေချင်တယ်
ဆလိုက်အောင်စုကို AA တပ်ဖွဲ့ကဒီဇင်ဘာ15ရက်နေ့မှာပြန်လည်လှုပ်ပေးလိုက်တာပါလက်ရှိမှာဆလိုက်အောင်စုကိုတပ်ဆိုင်ရာရဲစခန်းကနေစစ်ဆေးမေးမြန်းပြီးအိမ်ပြန်ရောက်ရှိနေပြီလို့ပလောက်ဝမြို့နယ်ထွေထွေအုပ်ချုပ်ရေးမှူးဦးအောင်လောဟာကပြောပါတယ
်နောက်ဆုံးချိန်တော့သူ့အိမ်ပြန်ရောက်ပြီခင်ဗျအိမ်ချုပ်ရေးကတော့တခြားတော့မရှိတော့ရဲကတော့သူ့ထုံးစံအတိုင်းလူကမေးမြန်းပြီးမှပြန်လို့လည်း
ပြည်ထဲဆူလိုင်းလ29ရက်နေ့ကရခိုင်ပြည်နယ်ကြောက်တော်မြို့ကနေချင်းပြည်နယ်ပလဝမြို့ကိုပြန်လာတဲ့ချင်းလူငယ်၄ဦးကိုငန္တရမ်းကျေးဝါနေအေအေတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပြီး3ဦးကတော့ဩဂုတ်လ25ရက်နေ့မှာလှုပ်ပေးခဲ့ပြီးဆလိုင်းအောင်စုကတော့ဒီဇင်ဘာ15ရက်နေ့မှမှပြန်လည်လှုပ်ပေးခဲ့တာပါအေအေတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းရတဲ့အကြောင်းရင်းဟာစစ်တပ်သတင်းပေးဖြစ်မသိငါလို့ဖမ်းဆီးတာဖြစ်ကြောင်း KACC ပြောရေးဆိုခွင့်ရှိသူမိုင်နန်းဝေကဆိုပါတယ
်ဖတ်တဲ့ချင်းချင်းယူဖတ်ချက်တွေနဲ့ဖန်ဆီးရလို့သဘောနေနေကတော့ပြောချင်တယ်ပေါ့သူတို့ကဖမ်းမိဆိုစစ်တပ်တရင်တင်စစ်တပ်ရဲ့လူအဲ့လိုမျိုးသဘောမျိုးနဲ့အမျိုးမျိုးကောင်းဆုံးတက်ပြီးတော့ဖမ်းဆီးထားတာမျိုးတွေညာတယ်ပေါ့နောက်
KACC ရဲ့စီးရင်ရပလောင်ဝမျိုးနဲ့တွင်2015ခုနှစ်ကနေအခုချိန်ထိ A ဘက်ကဖမ်းဆီးထားဆဲ21ယောက်ရှိနေပါသေးတယ်ပလောက်ဝဒေသခံ22ဦးပါဝင်ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ကအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဝင်3ဦးကိုထိန်းသိမ်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရခိုင်လက်နက်ကိုင်အဖွဲ့ရဲ့ပြောခွင့်ရကိုဆက်တွယ်မေးမြန်းခဲ့ပေမဲ့မရခဲ့ပါဘူး။ပြီးခဲ့တဲ့2019ခုနှစ်နိုဝင်ဘာလ3ရက်နေ့ကလည်း NLD ပါတီဝင်ပလောက်ဝမြို့နယ်မျိုးရလှုပ်တော်ကိုဆက်လက်ဦးဝေးတင်းကို AA ဘက်ကနေဖမ်းဆီးထားခဲ့ပြီးနလခွဲကြာထိန်းသိမ်းထားခဲ့ပြီးမှပြန်လွှတ်ပေးခဲ့ပါတယ်။ချင်းမြင့်နယ်ပလောက်ဝမြို့နယ်နဲ့ရခိုင်ပြည်နယ်အတွင်းသမတော်နဲ့အေအေတို့ကြားဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခအကြောင်းပြုပြီးအကြောင်းမဲ့ဖမ်းဆီးခံရတဲ့အပြစ်မဲ့ရပ်သားတွေကိုဘယ်ဖွဲ့ကဖမ်းဆီးတာဖြစ်စဉ်အများဆုံးလှုပ်ပေးဖို့သက်ဆိုင်ရာဖွဲ့စည်းတွေကိုအလေးနဲ့တိုက်တွန်းထားကြောင်းခုမီချင်းမြို့နယ်စုများပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိရခိုင်ပြည်နယ်နဲ့ချင်းမြင့်နယ်ပလောက်ဝမြို့နယ်မှာမြမသမတော်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားတာမရှိတော့တာကြောင့်နိုင်ငံရေးဆွေးနွေးပွဲတွေကိုလက်တွေ့အကောင်အထည်ပေါ်ဆောင်ရွက်ဖို့ညှိနှိုင်းမှုတွေအများဆုံးလုပ်ပြီးဖမ်းဆီးထားတဲ့အမတ်တွေကိုပြန်လွှတ်ပေးဖို့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကနေတရက်ပိုင်းတွေမှာတောင်းဆိုလိုက်ပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်။စီရီပတိကခါတွေရှိခဲ့တဲ့ရှင်းပြနေပလောက်ဝမြို့နယ်မှာတိုက်ပွဲတွေရဆိုင်နေတယ်ဆိုပေမဲ့လက်ရှိချိန်ထိလမ်းပန်းဆက်သွေးရတဲ့မဖွင့်သေးတာကြောင့်ဒေသခံတွေခက်ကြုံနေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်မှာရွေးကောက်ဝေးပြန်လည်ကျင်းပပေးဖို့ရခိုင်လက်နက်ကိုင်အဖွဲ့ရဲ့ကန့်လန့်ချက်ကိုတပ်မတော်ကလက်ခံကျူဆိုပြီးတဲ့နောက်ပိုင်းမှာတိုက်ပွဲတွေရဆိုင်နေတယ်ဆိုပေမဲ့ရှင်းပြည်နယ်ပလောက်ဝမြို့နယ်မှာတော့လမ်းပန်းဆက်သွေးရေးတွေခက်ခဲနေစေဖြစ်ပါတယ်။မနေ့ကလည်းပလောက်ဝမြို့နယ်ဒုံလဝကျေးရွာပြင်ကအမျိုးသမီးတူကလေးမွေးဖွားပြီးတွလွန်နေတာကြောင့်ပလောက်ဝစီရုံကိုပို့ဆောင်ရမှာလမ်းကြီးကျန်ရပြီးတည်ဆုံတော့ခဲ့တယ်လို့ဒုံလဝဒေသခံဦးမေလင်းကပြောပါတယ်။
သူတို့ပြောတာကဆက်လက်နဆင်းတယ်ဒီလိုပြောတယ်ဟိုဂိတ်ကမှဆက်စီရမှာဒီမှာဆက်တာပါတာဖက်ပုံတာဆက်ရောက်ပါရောဆိုအတူကြရတယ်လို့ဒီလိုပြောတယ်သူတို့ကဒီဒလက်မြေကိုချတယ်ဒလက်မြေကတော့ဆေးတွေပါလိမ့်မရှိဘူးဆိုပြီးတော့ပလက်ဝလွတ်တယ်လေပလက်ဝလွတ်ဆွတ်တဲ့ဟိုလက်မှာကအရှင်မြန်ကရောက်မဲ့နေရာမှာမရောက်ဘူးဒီလိုပဲခက်ခဲကြုံရတယ်ဒီလိုပြော
အသက်30ကျော်ရှိတဲ့အဲ့ဒီမျိုးသမီးဟာမနေ့ကမနေ့ပိုင်းမှာခြေရွာတင်ကလေးမွေးဖွားစဉ်အရေးပေါ်ရှိနေကြောင်းပလောက်ဝဆေးရုံကိုပို့ဆောင်ခဲ့ပေမဲ့ကလေးနဲ့မိခင်ပါတည်ဆုံခဲ့တယ်လို့ပလောက်ဝမျိုးနဲ့ဆေးရုံအောင်ဒေါက်တာစုထက်ဝင်းကပြောပါတယ
်။ဟုတ်ကဲ့ကိုယ်နဲ့ဒုံလဝဘက်ကလာတဲ့ကိုယ်နဲ့မျိုးသမီးကကျွန်တော်ရှိကိုညနေ4နာရီကိုရောက်တယ်ခင်ဗျ။ဟုတ်4နာရီကိုရောက်တော့တော့ပြေးနေပြီ။အဲလမ်းမတွေကတည်ရဲပုံနဲ့ဖြစ်နေကြ။သူတို့မေးရတော့အဲ့ဒီညကန်းသားအထီးကတော့စကားမေးလို့ရတယ်။အဲ့နောက်ပိုင်းခေါ်လို့မရတော့ဘူးလို့ပြောတယ်။ကလေးကတော့သူတို့ကအိမ်မောင်မွေးခဲ့တယ်ကြ။အိမ်မမွေးတာအဲ့ဒီကျွန်တော်ဒီလိုလာတဲ့မနေ့ပိုင်းမှာမနေ့ခုနှစ်နာရီမှာခလေးမွေးရပြောတယ် သူတို့ပြောတာတော့9လနဲ့မွေးရတယ်ဆိုကျွန်တော်လည်းခလေးလည်းပါမလားခလေးရတဲ့အတူပဲမွေးရပြောတယ်ကြာမှမွေးရပေါ့နော်ကြာမှမွေးပြီးအခါကျတော့မှသူတို့ကအချင်းမကြပဲနဲ့အချင်းပြန်နိုင်နေတွေးတွေတုံတွေဆိုပြီးတော့မှဒီတော့ကိုစားကြတာ
အဲ့ဒီမျိုးသမီးကိုလမ်းမှာတက်မတော်ကစစ်စစ်နေတာကြောင့်အရှင်မီဆေးရုံမရောက်လို့တည်ဆုံခဲ့ရတာဖြစ်တယ်လို့ဒေတာခန်တွေကပြောဆိုကြပါမယ်။ပလောဝမြို့နယ်အုပ်ချုပ်ရေးမှူးဦးအောင်လောဟာကတော့အရေးပေါ်ရှင်တွေကိုတောလာဖို့ခွင့်ပြုထားပါမယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေမသိရှိတာဖြစ်နိုင်တယ်လို့ပြောပါတယ်
။ဟုတ်ကောအရေးပေါ်လူနာပို့တာတို့အဲ့လိုမျိုးဟွာဆိုတော့သူကခွင့်ပြုမယ်လို့ပြောပြီးသားပါတမမှုကိုယ်တိုင်ကအဲ့လိုမျိုးအရေးပေါ်ဆိုတော့ဒဲချင်းဆိုသူ့စစ်ပါတဲ့ခွင့်ပြုမယ်အဲ့လိုတော့မှာထားပါတယ်အဲ့တော့အောက်ချီပါတော့လေအဲ့ဒီတင်းကြီးရတဲ့စီးစီးဟိုပေါ့စီးချီမှလည်းပြီးမှာပေါ့နော်ဟိုပေါ့ဆုံးချင်းအတောင်းစာရောတင်ရပြီသူကရောစီးစီးစီးချီမှလည်းပြီးမှာဟိုအဲ့လိုတော့နေသားတော့
ပလောဝညွန့်နဲ့တွင်းမှာကုန်းလိုက်ရေလိုက်နဲ့ပြန်မဖွင့်သေးတာကြောင့်ကုန်းစင်းလုံးတွေလည်းမြင့်တက်နေတယ်လို့ဒေသခံတွေရဲ့ကျန်းမာရေးနဲ့စောက်ဝတ်နေရေးတွေလည်းခက်ခဲနေတယ်လို့ဒေသခံဦးမင်းလင်းကပြောပါတယ်
ကလာမြေကိုပဲအဓိကထားပြီးတော့တွားရတယ်လေ။အခုတွားလို့လာတော့အခက်ခဲကျုံရတာကဟိုဂိတ်တို့ကတော့မှဆက်ရှိတာကို။အော်ကျွန်တော်တို့ကလမ်းဖွင့်ဖို့တော့လိုတာပဲ။ဟိုလွယ်လွယ်ချွတ်ချွတ်တွားဖို့ရလို့ရှိရင်ကျင်းမာရေးအခက်ခဲရောကျွန်တော်တို့အညီကဒီလိုကျင်းမာရေးဌာနနဲ့ရှိပေမဲ့ဒီလိုတောက်ဖွားတို့ပါတို့ဟိုအခုဆုံးလုံးမှတယောက်ပြည့်ဆိုတော့အခုဆုံးတော့လမ်းအချိန်နဲ့ကိုတွားရလာရတာကခက်ခဲဆိုတော့သူတို့လည်းမလာဘူးလေ
ပလောဝမြို့နယ်အုပ်ချုပ်မှုဦးအောင်လောဟာကတော့တိုက်ပွဲတွေငြင်းတက်နေတယ်ဆိုပေမဲ့လိုင်းကြီးတွေကတော့တယွင်တော်လာလို့မရတဲ့အနေအထားရှိနေတယ်လို့ပြောပါတယ်
။အော်ကွန်ပျူတာတောင်းပြီးပါလဲဆိုတာပေါ့လုံခြုံရေးရာဆိုတော့သူတို့ကဟိုပေါ့အစိမ်းဟိုပေါ့မသိင်္ဂါဆရာဒီစိမ်းဒီစိမ်းအဲ့ဒါလေးစီးစီးမှဒီဟာ၆ခိုင်ချက်သေးတယ်၆ခိုင်ချက်နဲ့ပဲသူကအများကြီးသူကတော့ဟိုကြောင်းလို့ကုန်းကြောင်းလို့လုံးဝတော့တယ်
ကျွန်တော်တော့တော့တရားဝင်တော့တော့ရပြီဒါမဲ့ဟိုစီးပွားရေးကိုယ်တော်မှုလုပ်တဲ့ဟိုပေါ့စီးပွားရေးဓမ္မရှိတဲ့နေရာတော့တော်လေးရှိပါတယ်။ဟုတ်ကဲ့အဲ့ဒါတော့ဟိုဒီညမျိုးလေလို့ဟိုပေါ့လွတ်လပ်လိုက်တော့လာစီးပွားလုပ်လို့မရတဲ့အနေအထားရှိတော့အဲ့တော့
အခုလိုတိုက်ပွဲတွေရပ်ဆိုင်းနေတဲ့ရှင်နေမျိုးမှာ Flower Pack လမ်းပန်းဆက်တွေရေးတွေကိုပိတ်ပင်ထားသေးတာကြောင့်ဒေသခံတွေစောက်ဝတ်နေရင်စီးပွားရေးနဲ့ကျန်းမာရေးအတွက်ခက်ကြုံနေရပြီးကုန်းလိုင်းရေလိုင်းတွေပြန်လည်ဖွင့်ပေးဖို့ဒေသခံတွေကမျှော်လင့်နေကြပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းနမ်ပူမြို့နယ်မှာတပတ်ကြာတိုက်ပွဲတွေငြိမ်သက်ပြီးတဲ့နောက်စစ်ဆောင်300လောက်နေရက်ပြန်သွားကြတဲ့သတင်းကိုပြောပြပါမယ်ကျွန်တော်မိုးစောပါ RCSS ရှမ်းပြည်ကမ်ဘရာတောင်ပိုင်းနဲ့ TNLA တန်းပလောင်တက်အကြာနမ်ပူမြို့နယ်အတွင်းဒီလထဲမှာအနည်းဆုံးတိုက်ပွဲ3ချိန်ဖြစ်ပွားပြီးတဲ့နောက်တိုက်ပွဲဖြစ်ပွားရာအနီးကကျေးရွာ4ရွာလောက်ကဒေသခံတွေဟာမန်ဆန်ရွာကိုတိမ်းရှောင်လာခဲ့ကြတာပါဒီရက်ပိုင်းမှာတိုက်ပွဲတွေထပ်မဖြစ်တော့တာကြောင့်အဲ့ဒီဒေတာကန်တွေနေရအသီးသီးကိုပြန်သွားပြီဖြစ်ကြောင်းစစ်ရှောင်အကြီးကူညီဆောင်ရွက်ပေးနေတဲ့ဦးဆိုင်ပညာကပြောပါတဲ
့။အော်အားလုံးပြန်ကုန်ပြီခင်ဗျာ။ဒီနေ့ပဲနောက်ဆုံးပြန်ကြ။အားလုံးကတော့ခုကျွန်တော်တို့ဒီကိုရောက်လာတာ300ကျော်ဆိုအကုန်လုံးပြန်တယ်လို့ပြောအောင်မို့။နည်းနည်းချင်းနေရတော့အဲ့မှာကတော့ကျွန်တော်တို့အများအားတစ်ဖက်စလုံးကသူရှိနေတယ်လေ။တိုက်ပွဲမဖြစ်လို့လားသူတို့ပြန်သွားကြတာပေါ့
။နမ်တူမျိုးနယ်အတွင်းမှာနှစ်ဖက်တက်တွေရှိနေစေဖြစ်တာကြောင့်စီရေးတင်းမာတဲ့အခြေအနေရှိနေကြောင်းဒေသခံတွေကပြောပါတယ်။နမ်တူမျိုးနယ်အတွင်းကလက်ရှိအခြေအနေအပေါ် TNLA ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတက်အိုက်ကျော်ပြောတာက
ဆိုင်ဒီကနေထားတော့မဟုတ်ဘူးဒီ RCS ရဲ့ဆနာတူဟိုတဝဲမှာတော့သူကလှုပ်ရှားမှုရှိတယ်အကြီးရတယ်ချက်တူတူကပြည်သူကြီးရတဲ့နေထားရရှိဒီတူတူကြီးရဲ့လောတချီပါမှတော့ဝမ်းတကူချီပါမှလည်းရှိတယ်
ဒီလစီရင်နေ့ကနမ်တူမျိုးနယ်မှာ TNLA နဲ့ RCSS အကြားနောက်ဆုံးတိုက်ပွဲဖြစ်ပွားခဲ့ပြီး14ရက်နေ့ကတော့နမ်ဆန်မျိုးနယ်အတွင်းတမ်ရွန်နဲ့ TNLA အကြားမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်း TNLA ကသတင်းထုတ်ပြန်ပါတယ်။အစိုးရတမ်ရွန်နဲ့ TNLA အပါအဝင်မြောက်ပိုင်းမှာမိတ်အဖွဲ့တွေကတီးခြားစီတစ်ဖက်သက်အပြည့်အကျညာထားပေမဲ့ဒီကအတွင်းရှမ်းပြည်နယ်မြောက်ပိုင်းမှာတမ်ရွန်နဲ့ TNLARCSS နဲ့ TNLA SSPP ပူးပေါင်းတပ်တွေအကြားတိုက်ပွဲဖြစ်ပွားတာတွေရှိခဲ့ပါတယ်။ရှမ်းတပ်ဖွဲ့နှစ်ဖွဲ့ဖြစ်တဲ့ RCSS နဲ့ SSPP ရှမ်းပြည်ကင်မရာတောင်ပိုင်းနဲ့မြောက်ပိုင်းအကြားမှာပြည်ပခရီရှော့ချနိုင်ဖို့ဒေတာဆယ်ရက်နေ့ကအွန်လိုင်းကနေဆွေးနွေးခဲ့တယ်လို့ SSPP ဘက်ကသတင်းထုတ်ပြန်ထားပါတယ်။ ဒီသတင်းထုတ်ပြန်ချက်မှာသဘောတူညီချက်6ချက်ရရှိကြောင်းဖော်ပြထားပေမဲ့အသေးစိတ်ရှင်းလင်းတာတော့မပါဝင်ပါဘူး RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးစိုင်းအောင်ခေကတော့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီး VOA ကိုအခုလိုပြောပါတယ
်ဒီခေတ်တည်းနိုင်ရဲ့နေ့လုံးကဒီမှုလေးတွေအကြောင်းကိုရှင်းနေကြတာပေါ့နော်အော်တက်ဆိုင်တဲ့ဆက်ဆံရေးတာဝန်ရှိပုဂ္ဂိုလ်တွေဟိုဒီလိုအွန်လိုင်းနဲ့ပဲဆက်သွယ်ပြီးတော့ဟိုညှိကြတာပေါ့နော်အဲတစ်သက်နှစ်သက်သွားလာလှုပ်ရှားတဲ့အချိန်ခါမျိုးမှာအဲ့လေမှုတွေအကြောင်းကြားမှုတွေရယူပြီးတော့လာဆက်ချမှုအဲ့လိုပဲပေါ့နော်ခမဖြစ်အောင်ဆိုတဲ့အဲ့လိုတဘောမျိုးပဲနားလေမှုပြန်ယူတော့ပေါ့
RCSS နဲ့ TNLA အကြမ်းမှာတော့ဆွေးနွေးတာမရှိသေးပါဘူးပြီးခဲ့တဲ့နှစ်တွေအတွင်းကလည်းရှမ်းပြည်နယ်မြောက်ပိုင်းဒေသမှာနေမြေဆိုးမိုးမှုနဲ့ပတ်သက်ပြီး TNLA, SSPP နဲ့ RCSS အကြားမှာတိုက်ပွဲဖြစ်ပွားတာတွေရှိခဲ့ပြီး TNLA နဲ့ SSPP က RCSS တပ်တွေနေမြေကျော်လွန်လာကြောင်းတိုက်ပွဲဖြစ်ပွားကြောင်းသတင်းထုတ်ပြန်ခဲ့သလို RCSS ကလည်းဒီနေမြေအတွင်းသူတို့လှုပ်ရှားနေတာနှစ်30လောက်ရှိပြီဖြစ်ကြောင်းတုံ့ပြန်တာတွေရှိပါတယ်RCSS အဖွဲ့ဟာ NCA ခေါ်အပြည့်အစုံချုပ်ကိုလက်မှတ်ရေးထိုးထားပေမဲ့ TNLA နဲ့ SSPP ကတော့လက်မှတ်ရေးထိုးထားတာမရှိပါဘူး။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
် VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လည်ပေးနေရပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လည်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လည်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။ဥရောပဥောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။စကိုင်းတိုင်းဗမ်းမဝန်းတို့ပင်လယ်ဘူးမြို့နယ်ကနေရာအတော်များများမှာပြည်ဥကုမ္ပဏီကိုကြီးနဲ့ဆက်ဆက်တဲ့တပ်တုတွေရှာဖွေခွင့်ပေးလိုက်တဲ့အကြောင်းဥောင်ခင်းကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
ရိုင်းတိုင်းဒေသကြီးကတားခရိုင်ဩဝင်းဝင်းကိုပင်လယ်ဘူးဗမ်းမောက်ဒေသမှာရင်းနေတဲ့ဆက်ဆက်တပ်ထုရှာဖွေဖို့တရုတ်မြန်မာဖက်ဆက်ကုမ္ပဏီကိုခွင့်ပေးတဲ့ကိစ္စဟာအတော်လေးလူသိများနေပါတယ်။သတင်းထွက်လာတဲ့2016မှာစိတ်ဝင်စားမှုနည်းပါပြီပဲအတည်ပြုလိုက်တဲ့2019နဲ့2020နှစ်တွေမှာအငင်းပွားစရာတွေဖြစ်လာပါတယ်။ဩစတြေးလျအခြေစိုက်တရုတ်ပိုင်ပန်ဩစ်ကုမ္ပဏီနဲ့ပြည်တွင်းကုမ္ပဏီ MERG မြန်မာ energy resources group တို့ဖက်ဆက်လုပ်ထားတဲ့ wind to resource company ကိုလုတ်ပိုင်ခွင့်ချပေးတာပါပဲဒီ company ကိုတရုတ်က90ရာခိုင်နှုန်း MERG က100ရာခိုင်နှုန်းပိုင်ပါတယ်ညွန်ခဲ့တဲ့6လလောက်ကလုတ်ခွင့်ပေးလိုက်တဲ့ wind to အမှတ်3လုတ်ခွင့်ဟာအကြီးဆုံးဖြစ်ပြီးဘမ်းမဝင်းတုံနဲ့ပင်လယ်ဘူးမြို့နယ်ကနေရာအတော်များများပတ်ဝန်းနေပါတယ်စီမံကိန်းအကျယ်ဝန်းဟာ985စုရန်ကီလိုမီတာဖြစ်တာမို့ဒီအခါနှစ်သိန်းနီးပါးရှိပါတယ်။သဘာဝပတ်ဝန်းကျင်ကာကွယ်ရေး163မျက်နှာအစီရင်ခံစာကိုလွန်ခဲ့တဲ့မေလကဝင်းတူရီဆော့စ်ကုမ္ပဏီကထုတ်ပြန်ထားပါတယ်။ကတ္တတုရှာဖွေတဲ့စည်းစမ်းလေ့လာမှုမှာအန္တရာယ်မရှိကြောင်းဖော်ပြတဲ့အစီရင်ခံစာပါပဲ
။စည်းစမ်းရှာဖွေရေးမှာအဓိကကျတဲ့လွန်တွင်းတူဖောက်ရေးစခန်းကိုဗမ်းမောင်းမြို့နယ်မန်စီကျေးရွာမှာတည်ဆောက်ထားပါတယ်။ဘူမိဗေဒဆိုင်ရာလုပ်ငန်းတွေကိုတဆင့်ပြီးတဆင့်နှင်းနဲ့ချီပြီးလုပ်ရမှာမို့လေ့လာရေးကာလအမျိုးမျိုးရှိနိုင်ပေမဲ့ဒီဘူးရအားဖြင့်10နှစ်ကနေ15နှစ်ထိကြာနိုင်တာကိုလေ့လာတွေ့ရှိရပါတယ်။လွန်ခဲ့တဲ့နှစ်စက်တင်ဘာမှာလွန်တွင်းတူအေရီယာ300ကိုစောင့်ကြည့်စစ်ဆေးပြီးဓာတ်သတ္တုနမူနာအားလုံးဟောင်ကောင်ဓာတ်ခွဲခန်းကိုပို့လိုက်တယ်လို့ဆိုပါတယ်။နမူနာယူတဲ့နေရာအားလုံးမှာတန်တက်မြင့်မားနေတာတွေ့ရပါတယ်။ဇီဝမျိုးစုံမျိုးကွဲစည်းရင်းကိုလည်းကောက်ယူနိုင်တယ်လို့ဆိုပါတယ်။စီမံကိန်းအေရီယာအတွင်းတိပင်းမျိုးစိတ်106မျိုးတွေ့ရပါတယ်။ဒိဋ္ဌံမျိုးစိတ်စင်းကိုလည်းပြည့်စုံနိုင်တယ်လို့အစီရင်ခံစာမှာဖော်ပြပါတယ်။တယန်ဇာကရှာဖွေထုတ်ယူမှုမှာသဘာဝပတ်ဝန်းကျင်အနည်းနဲ့အများပျက်စီးတတ်ပါတယ
်။ဝိသုစီမံကိန်းအေရီးယားဟာကျယ်ဝင့်တာကြောင့်ချက်တင်တော်ရိုင်းဒိဋ္ဌံဘေးမဲ့တွန်းနဲ့73မိုင်လောက်ပဲကွာဝေးပါတယ်။မဟာပြိုင်ဘေးမဲ့တွန်းနဲ့ကတော့မိုင်50ကျော်လောက်ကွာဝေးပါတယ်။စီမံကိန်းအကောင့်တွေဖော်တာကို တဘာဝပဝင်းချင်းထိခိုက်မှုရှိမရှိသုံးလတစ်ကြိမ်စစ်ဆေးမယ်လို့ဆိုပါတယ်ဒေတာကန်တွေရဲ့မချေနှက်မှုနဲ့နင့်နာမှုတွေကိုတရားဖို့အတွက်ဝင်းတိုရီဆော့စ်ကုမ္ပဏီကလျှောက်လာပုံစံနဲ့ထုတ်ပေးထားတယ်လို့လည်းဆိုပါတယ်ထိခိုက်နင့်နာသူတွေသဘောတူတဲ့အထိကုမ္ပဏီကဖြေရှင်းမယ်လို့ပေါ်ပြပါတယ်ဘေးအန္တရာယ်ကင်းရှင်းရေးမတော်တဆထိခိုက်မှုကာကွယ်ရေးနဲ့ကျန်းမာရေးအတွက်ဝင်းတိုရီဆော့စ်ကုမ္ပဏီကသင်တန်းတွေပေးမယ်လို့ဆိုပါတယ်
ဒါပေမဲ့ Wonto Resource Company ကိုမြေဧက2သိန်းကြီးပါမှာတတုရှာဖွေခွင့်ပေးထားတာကဒေသခံရှမ်းပြည်တိုင်းသားတွေရဲ့စားဝတ်နေရေးကိုထိခိုက်စေတယ်လို့ရှမ်းတိုင်းသားလုပ်ငန်းရှင်များအသင်းကကြေညာတာကိုဇွန်လ10ရက်ထုတ် 11 သတင်းမှာဖော်ပြပါတယ်ဒေသခံပြည်သူတွေကတော့သဘာဝပတ်ဝန်းကျင်ထိခိုက်မှုအသက်မွေးဝမ်းကြောင်းထိခိုက်မှုရောဂျီကိစ္စပြန်လည်နေရာခြားရာရေးကိစ္စစတာတွေကိုစိုးရိမ်နေကြပါတယ်Wonto Resource Company ကစမ်းသပ်တိုင်းတာပြီးပြင်းပြောင်းနိုင်စွာလေးလာနေတဲ့ဒေသမှာတနိုင်တပိုင်းရွှေတူးပေါ်တဲ့နေရာအများပြားပောင်းဝင်နေတယ်လို့ဇွန်လထုတ်မုံရွာဂဇက်မှာဖော်ပြပါတယ်။စကိုင်းတိုင်းမှာမူရစီဝါအများဆုံးဖမ်းဆီးရမိတဲ့ဒေသလည်းဖြစ်ပါတယ်။ဒါပေမဲ့ဒါဝန်နိုင်ငံမှာဒီစီမံကိန်းမျိုးကြောင့်ဒေသခံတွေအလုအကံရတာလည်းရှိကြောင်းပင်လယ်ဘူးအမတ်ဦးသိန်းနိုင်ပြောတာကိုမုံရွာဂဇက်မှာဖော်ပြပါတယ်။
ဝင်းတိုမျိုးနယ်ကိုရွှေထွက်တဲ့ဒေတာအဖြစ်လူသိများပေမဲ့ဝင်းတို Resource Company စီမံချက်ကိုတော့ကျင်းနီနဲ့ဆက်ဆက်တတ်ထူရှာဖွေရေးလို့သာအမည်ပေးထားပါလေ။ရွှေကိုချက်လက်ထားပါလေ။ဝင်းတို Resource ရဲ့မိခင် Company ဖြစ်တဲ့တရုတ်ပိုင် Pen Os Company ဟာလာအိုနိုင်ငံမှာလည်းအလားတူစီမံကိန်းအကောင့်တွေပေါ်နေပါလေ။ဒါပေမဲ့ကျင်းနဲ့ရွှေထုတ်လုပ်ရေးလုပ်ငန်းလို့အတိအလင်းကြေညာထားပါလေ။လာအိုကခုခါစီမံချက်ကို Pen Os က90ရာခိုင်နှုန်း၊လာအိုက10ရာခိုင်နှုန်းပိုင်ပါတယ်။2019ကကြေးတန်ခြင်း14000ကျော်၊ရွှေအောင်စ11000ကျော်နဲ့ငွေအောင်စ94000ကျော်ထုတ်လုပ်နိုင်ပါတယ်။ဝင်းတိုစီမံကိန်းနဲ့ပတ်သက်ပြီးဒေတာကန်တွေဇနိုးစနောက်ဖြစ်နေတာကိုပြေပြောက်စီဖို့အတွက်စကိုင်းတိုင်းလွှတ်တော်အမအချုပ်ကိုလာအိုနိုင်ငံကိုခေါ်ယူပြီး Pen Os Company ရဲ့တတ်ထုလုပ်ငန်းစီမံကိန်းကို2008ကပြတ်တာပါလေ။လာအိုနိုင်ငံလေးလာခြင်းအရာအစိုးရကအသေးချာကြက်မှတ်နိုင်ရင်ဒေသခံလူလူအကျိုးခံစားနိုင်တယ်လို့ကျွတ်တော်အမဥတ္တနိုင်ကဆိုပါတယ်။ဒေသခံတွေတနိုင်တပိုင်းရွှေရှားဖွေတာကိုပိတ်ပင်လိုက်ရင်တော့ဝိစေလုပ်ငန်းကြီးထွားလာနိုင်တယ်လို့လာအိုလေးလာရေးခရီးမှာပါဝင်သူအမဦးဝင်းရွှေကပြောတာကိုငွေရကစက်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကိုဗစ်ကာလသွေးကြိုတက်ထိနေရေးကြောင်းပြောပြထားပါတယ်။ဖြည့်ကြိုရှိသူတွေမှာကိုဗစ်ဖြစ်လာရင်ပိုပြင်းထန်နိုင်ပေမဲ့သွေးကြိုတက်အများကြီးမတက်အောင်နဲ့အများကြီးမကျအောင်ထိနေနိုင်ရင်ဒီပြင်းထန်မှုကိုလျှော့ချနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဖြည့်ကြိုရှိသူတွေကိုဗစ်မဖြစ်ခင်နဲ့ဖြစ်လာရင်တောင်ဒီသွေးကြိုတက်ကိုဘယ်လိုထိန်းသိမ်းချနိုင်ပြီးတွဲဖြစ်နိုင်တဲ့အခြားပြင်းထန်တာတွေကိုပါဘယ်လိုဆက်ထိန်းထားနိုင်ပါလဲ။ဒီအကြောင်းမြန်မာနိုင်ငံစီးရိုသွေးကြိုယောဂသင်္ဘောကထစီးရိုထုခုဆရာဝန်ကြီးနဲ့ဂုံတုဆောင်ပမခဒေါက်တာတင့်ဆွေလက်ကိုကျွန်တော်ဝင်းမင်းကမိတ်ထားပါတယ်ဟုတ်ကဲ့စီးရိုသွေးကြိုထုခုဆရာဝန်ကြီးပမခဒေါက်တာတင့်ဆွေလက်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ဖြစ်လာရင်စီးရိုနဲ့ယောဂအခမ်းစီးရိုတွေမှာဘယ်လိုကြောင့်ပိုပြင်းထန်ပိုသေးဆုံးနိုင်ပြီးတော့ဒီအတွက်ဘယ်လိုကြိုပြင်းသင့်တာကိုဗစ်ကိုပိုကာကွယ်သင့်တာနဲ့နောက်သွေးကြိုထိန်းဖို့ဒီအထွေထွေရေဝူးရကျန်းမာရေးကောင်နေပုံတွေကိုပြီးခဲ့တဲ့အခါတွေကပြောပြီးမှဒီတစ်ခါတော့ဆရာကြီးဒီသွေးကြိုဓာတ်ကိုအတိအကျထိန်းနိုင်ဖို့အဓိကပြောမှာမို့ဘာကိုအဓိကစရှင်းကြခြင်းလဲဆရာကြီ
းအမှန်တော့သွေးကြိုဓာတ်ဘလို့မရှိရမလဲဆိုတော့တတမမတတိယကိုနားလည်ထားဖို့ကျွန်တော်မနေ့ရက်ထားဘာမှမစားဘူးကျွန်တော်သွေးကြိုပေါက်ကလေးဆိုရင်80နဲ့130ကြားထဲမှာရှိရမယ်ဆိုတော့ရှစ်ဆယ်အောက်ကိုကျသွားရင်ပြည့်ပြည့်ကျတယ်ဟိုက်ပိုဂလိုက်ဆီးမီးယားလို့ခေါ်တယ်130လက်ကျော်သွားရင်ကျွန်တော်ဖတ်စင်ကိုနော်အိယာထမှာမနေ့စာမစားမီထောက်လို့130လက်ကျော်ရင်သူကညာနေတယ်လို့ဆိုတယ်ကျွန်မရှိရသူတွေကမနေ့ကျမလေးမနေ့အိယာထလို့ရှင်150လောက်160လောက်ပဲရှိတယ်တရားကောင်းပါတယ်ဆိုတော့အဲ130လက်ကျော်တာကိုများတာကိုမတိကျတော့လားလက်မကန်တာလားအဲ့လိုဖြစ်နေတယ်အဲ့တော့130မနေ့ကမကျော်တယ်ညနေပိုင်းညီပဲဖြစ်ဖြစ်စားပြီးတဲ့ချိန်ပဲဖြစ်ပေါ့
มันเนี่ยสาวพี่นี่สาวพี่เนี่ยสาวพี่สาวอะไรอยู่นั่นนายก็ได้มาช่วยสิแก้ชีวิตมาช่วยดึงวัวตอนนี้มาจะมาซื้อกาวดีเจ้าเนี่ยไปวันนี้เราไปชิลเจ้าจะช่วยเจ้าเนี่ยเอาไอ้ดูเจ้าเนี่ยเราไอ้ตากันสุดแล้วเราเชื่อมันจะหาวันช่วยเจ้าดูเจ้าช่วยแบบอะไรมันตีอยู่ที่เจ้าเนี่ยก็โอเคใช่ไอ้เจ้าที่ตัวเองอยู่อัตเจ้าก็ไปเลือกที่ท้าวิ่งเราสามวันเริ่มเลยใช่กูไม่กล้ามาซื้อตัวเองเนี่ยไปเลือก ไกด์บริคีโรสีดูสิตัวเดียวมันกี่ร้อยบอดี้เดียวมีอะไรบีบอ่ะเอ็มว่าเผาเดียวกันบอกนะถ้าเราดีเนี่ยเดี๋ยวตัวจุลยันจ่าตัวอะไรเช่นนี้เนาะไอ้เนี่ยกูต้องจะกูตีเอาลูกตัวจุลถ้าเราเนี่ยนะมันจะงั้นเผาวิเศษเนี่ยบูดูไหมเนาะใครเองอาจจะนี่อยู่ที่จีนไม่เผาเดี๋ยวกูไปกันละมันเนี่ยตัวเนาะมันเนี่ยนะคะยันนะคะเราเผาบูดูไหมบอกถ้าเราตัวจุลติดยาเรื่อยสุบาร์เนาะตัวจุลเผาจีนอะไรอยู่เนี่ยลิ้นเดียวเนี่ยงาเดียวอันน ကျိုးဘယ်လောက်ရှိပါလဲပြောရင်ဆံဝင်းရဲ့လူသူတို့ညှိပေးဖို့လူမယ်ဒါမှမဟုတ်ချင်းကိုလာခဲ့ပါလို့ပြောချင်တယ်ပြောမယ်ပေါ့
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီသွေးကြိုအရင်ကျသွားတာပေါ့နော်အရင်တုန်းကတော့အဲ့ဒါအတွက်ဒီအချိုရည်မျိုးကျိုးဆောင်တာကိုရေဘူးရကျွန်တော်တို့ပြောခဲ့ကြပြင်မယ်အခုတော့ဆရာကြီးဘလို့တတိထားလို့ဆောင်စင်တာကိုအတိအကျရှင်းပြပေးပါလား
အသားတောက်တည်းအပြက်တည်းပညာဆိုတော့အစားနည်းတယ်စီရတော့တောက်နေတယ်မသူကြိုကျတော့တယ်ဖြစ်သွားတယ် hypoglycemia ပေါ့အဲ့ဒါဆိုရင်တော့ကျွန်တော် 15-15 rule ဆိုတာ55-55 rule ဆိုတာတော့ဗာလဲဆိုတော့သွေးကြိုကျသွားသလားပေါ့သွေးကြိုတန်း80အောက်ကိုကျသွားရင်ကျွန်တော်ကျတယ်လို့ဆိုလဲဒါပေမဲ့ကျွန်တော်ရှိမှန်ကများသောနှစ်အား100ကျော်လောက်ရောက်ပြီဆိုတာသွေးကြိုကျပြီဆိုရချွေတွေကောက်တော့လိုက်တာမျိုးရှိနေပေါ့နော်တကယ်တည်းသွေးကြိုကအပြည့်ပြည့်လောက်ကျတာ53အောက်မှာအပြည့်ပြည့်လောက်ကျတာဒါပေမဲ့သွေးကြိုကျကို80အောက်ဆိုရင်တော့ကျပြီကိုစတတ်မှတ်တယ်ပေါ့သွေးကြိုအဲ့80 80ပေါ့အဲ့အောက်ကိုကျပြီဆိုရင်တော့ချွေပြန်တောက်ဖို့လိုမယ်အချွေပြန်တောက်တဲ့ချိန်မှာတခြား55 gram ပေါ့ကျွန်တော်လက်ဖက်စားတဲ့ဇွန်သေးလေးပေါ့တော့ teaspoon ပေါ့အဲ့ဒါလေးနဲ့ကျွန်တော်၄ဇွန်းလောက်ကို3ဇွန်းနဲ့၄ဇွန်းပေါ့ဂျီထရန်ကမှဆက်ပြီးချော်ပြီးတော့တောက်လိုက်မယ်တောက်လိုက်ပြီးတော့55 gram တောက်မယ်ပြီး15မိနစ်ကြာရင်တခါပြန်ပြီးဆစ်ကြည့်မယ်ပေါ့အဲ့တော့ကြွေးကြော80ထဲဖြစ်နေလို့ဆိုရင်တော့100ထဲပြန်တက်ပြီလားပေါ့မတက်သေးဘူးဆိုတော့နောက်တစ်ခါပြန်ပြီးတော့ထပ်တောက်လို့ရတယ်ပေါ့နောက်တောက်လို့တက်လာပြီဆိုရင်တော့အချိုရည်ကိုတောက်တာကိုရက်ပြီးတော့နောက်ထပ်ချိုရချက်ချင်းတက်စီတယ်ချက်ချင်းတက်ပြီးတော့ချက်ချင်းကျတော့မှစစ်တဲ့အတွက်တခြားတက်ကြလေးနေမဲ့ပေါင်မုန်းတို့ထမင်းတို့တခုစားဖို့လိုလိမ့်မယ်ပေါ့
ဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီစီးကျိုသွေးကျိုရှိတဲ့သူတွေမှာနောက်ဒီကိုဗစ်ဖြစ်လာလို့ရှင်အသေးအချောက်များစေတဲ့နှလုံးနဲ့သွေးတို့ရောဂါတွေကလည်းတွဲပြီးတော့ဖြစ်လာတတ်တော့အဲ့ဒီအတွက်ရောဆရာကြီး
ဒီစီးကျိုရှိတဲ့သူတွေကသွေးတို့တွေနှလုံးရောဂါတွေရှိတာများတော့နှလုံးကစီးတွေပေါ့အက်စပရင်တောက်တယ်ဆက်တောက်ပေါ့ကျန်တဲ့နှလုံးစီးတွေပေးထားရင်ပုံမှန်တိုင်းဆက်ပြီးတောက်ပါချက်မပြစ်လိုက်ပါနဲ့ကိုလက်စထရောလ်ကြီးစီးတတ်များတာအတွက်ချဖို့မှအတူပါစတင်ပေါ့တောက်ပိုင်းကလူသားရဲ့ဖျက်ဖျက်ပြစ်တယ်မဖျက်ပြစ်ပါနဲ့နောက်တစ်ခုရှိတဲ့သွေးကြစီးပေါ့အုပ်စုတစ်ခုရှိတဲ့ ACEI နဲ့ ARB ဆိုတာကျွန်တော်ဒီမှာကျွန်တော်လူစားတန်လို့ပြောတာပေါ့မှကပ်ပါစဲဆိုတဲ့ကျွန်တော် ACEI လိုဟာမျိုးကြမ်းတောက်မိတာတိုင်းဆက်တောက်ပါမဖျက်ပြစ်လိုက်ပါနဲ့ကျန်ဝင်ရမပြောမနဲ့ကျန်ဝင်နဲ့မတိုင်ပင်ပဲဖြည်းဖြည်းကိုဖျက်မပြစ်လိုက်ပါနဲ့အဲ့ဒါအရေးကြီးဆုံးပါပဲ
ဟုတ်ကဲ့ဆရာကြီးဒီနေရာမှာနောက်ထပ်ရောဒီတတိပြုသင့်တဲ့ဆေးတွေရှိသေးလားဆရာ
ကိုဗစ်ကာလမှာနေကောင်းတယ်ဆိုတဲ့အချိန်ကြီးတော့ကျန်ဝင်ပြေးထားတဲ့အချိန်ပုံမှန်လေးတောက်ဖို့တင်တယ်ပေါ့အဲ့ဒါပေမဲ့ကိုဗစ်ကာလမှာနေမကောင်းလို့များဆိုလို့ရှိရင်တော့အဓိကဆေးနှစ်ခုကိုရှောင်ခိုင်းတယ်ပေါ့တစ်ခုကတော့လက်ဖွံ့ပင်ပေါ့နောက်တစ်ခုကတကူဖြစ်ပေါ်တဲ့ HA2 inhibitor ဆိုပြောတဲ့ empagliflozin ဖြောက်ဆိုစင်တို့ canagliflozin ဖြောက်ဆိုစင်တို့ dapagliflozin ဖြောက်ဆိုစင်တို့အဲ့ဆေးတွေပေါ့အနိကျင်ရတဲ့ကောင်းပါလေဒုဗတ်တော်များလေကိုဗစ်ကာလမှာတော့အဲ့ဆေးနှစ်ခုကိုတော့တတိထားကြဖို့ဆိုကျွန်တော်ပြောတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုဒီကိုဗစ်ရောဂါဖြစ်လာခဲ့ရောဘယ်လိုမျိုး
ဘယ်လိုများအခုကတည်းကဖြားတယ်နာစီးတယ်ချောင်းဆုတယ်လက်ချောင်းနာတယ်ပေါ့အဲ့လိုဖြစ်နိုင်တယ်ကိုဗစ်လိုမျိုးဖြစ်မှာဆိုတော့နေဘယ်လိုမျိုးဖြစ်နိုင်တယ်ဆိုရင်တော့သွေးကြိုအနည်းဆုံးတော့ဒီနေ့လေ့ကျင့်တော့ဖောက်ဖို့တုံ့ပြန်ပေါ့နောက်တစ်ခုအရေးကြီးတာရေပင်များတောက်ဖို့လိုတယ်တော့ကြော်ပြီးအဲနောက်ပြီးတော့လူလူချင်းတော့ ketone body စက်ခိုင်းနေ ketone body ကတော့ကျွန်တော်ပုံမှန်ကြီးမှာတော့စစ်ကူကတိတ်လို့လည်းဂူနဲ့မရှိဘူးပေါ့
ဟုတ်ကဲ့ဆရာအဲ့တော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်က
ချုပ်ပြောရင်တော့ရှိရသူရထင်းထင်းမှုကောင်းမှုတွေအစားတောက်နေတိုင်းအလုပ်ရှားမှုလိုပါတယ်ရှိပြီပုံမှန်တောက်ဖို့လိုပါတယ်ရှောင်ဝင်ကိုအရေးပေါ်ဆွတ်သွက်ဖို့ဖုန်းနံပါတ်ယူထားဖို့လိုပါတယ်ရှိမှာဆေးရောတွေးစစ်ဖို့ရောအခုမှလုံလောက်လို့ရှိဖို့လိုပါတယ်ပေါ့အပြင်ပအနေနဲ့ပေါ့ရှင်းရောက်တိုင်းတော့ကျေးရမင်းကြီးပြန်တော့အခုဒီမှာကြောဖို့တိတ်ပြီးတော့မဆိုင်ဘူးဆိုတော့ကျွန်တော်မပြောတော့ဘူးရှင်းရောက်တိုင်းတော့အင်ဆူလင်ထိုးရမျိုးပေါ့အင်ဆူလင်ထိုးနေတဲ့လူတွေအင်ဆူလင်တေချာမထိုးတဲ့လူတွေများသဖြင့်ပေတာများတယ်ပေါ့ဒါဆေးဥကြဆေးဝင်ရကုမှာဆိုတော့ကျွန်တော်စိတ်ကူတာပြင်မာနေတဲ့ကာလမှာပဲကိုယ့်အိမ်မှာဆေးတွေပြငါသူကျူတွေတဲ့သူကျူတွေကြအဲ့လိုတွေဖြစ်မှာတော့ကျွန်တော်စိတ်ကူတာတွေပြောခြင်းဖြစ်ပါတယ်နောက်ပြီးတော့အားရှိအောင်လို့ဆိုပြီးရဖြစ်သက်သာဆိုတဲ့စားတဲ့အကျင့်ပေါ့ဒီပုံမှန်တန်းစားမှုစဉ်ဘာမှဖြစ်သက်စွာမလိုဘူးလေအဲ့ဒါကိုထပ်ပြီးဖြစ်သက်စွာဆိုပြီးဆက်လာပြတဲ့ that if you no moves are a cabana, and I created to be a hard to carry your jacket. What did you pay on Matel? Did you marry you? Tanu Masau, so what Tanamasau, Mazania, Mazora, no more down before. Janashi, my director, Tabby thought it. Tabina, the beer had to read a little later. But did you attack you? I ask you, Amishi, Bajan, yes, we in. Can I go back to you, Yanni Lucy? I did you that year. ကျွတ်သားတွေလည်းဝင်နေအင်ဆူလင်ကလည်းနည်းနေတယ်အင်ဆူလင်ရေစစ်တင်ရတဲ့ဖြစ်နေတော့သူ့ကျွတ်တတ်တွေကညာနေကျွတ်သားတွေလည်းအင်ဆူလင်တွေဂလူကိုတက်တွေမရောက်လို့အမရှိဘူးဆိုတာဖြစ်နေတာပါအဲ့တော့သူ့ကျွတ်တတ်ကိုကောင်းအောင်ထိန်းပါဆိုတော့အရှိအောင်လို့ဆိုတဲ့ဟာတွေကိုတွားပြီးတော့အမကူပါနဲ့လို့ကျွန်တော်လည်းခြံလမ်းပေးနေတာနဲ့ပေးနေတယ်အဲ့ဒါကိုချက်ပြီးတော့ပြောခြင်းဖြစ်ပါတယ်ဟု
စင်တင်ဆက်သွားမယ်တိုင်းရင်တည်လွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်လွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖာပိုမြို့နယ်မေဝိုင်ဒေသမှာမြမတက်မတော်နဲ့ကရင်အမျိုးသားလွတ်မြောက်ရေးတက်မတော် KNL တို့ကြားနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ရခိုင်နိုင်ငံရေးကောင်းဆောင်ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းဟင်အောင်တို့ကိုပြန်လွတ်ပေးဖို့အတွက်စုဆောင်ကောက်ခံထားတဲ့လက်မှတ်တွေကိုဒေါအောင်ဆန်းစုကြည်ထံကိုပေးပို့ခဲ့တယ်ဆိုတာနဲ့တိုင်းသားတက်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်နမ်တူစစ်ဆောင်တွေနေရက်ပြန်ရေးခက်ခဲနေတဲ့အကြောင်းတွေကိုကြားကြားရပါပါရှင်။
ကျမကနန်းဟောင်းပါတရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်ဖာပိုမြို့နယ် KNU တပ်မဟန်ကလှုပ်ရှားရာမဲဝိုင်ဒေသမှာဒီဇင်ဘာလ15ရက်နေ့ကတပ်မတော်နဲ့ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA တို့အကြားမိုင်းဆွဲတိုက်ခိုက်မှုဖြစ်ပြီးနှစ်ဖက်တင်းမာမှုတွေဖြစ်ပွားခဲ့ပါတယ်မဲဝိုင်ဒေသမှာတပ်မတော်ကအုပ်ချုပ်မှုကိစ္စဆောင်ရွက်နေချိန် KNLA ဘက်ကနယ်မြေကျော်လွန်ပြီးမိုင်းဆွဲတိုက်ခိုက်တာကြောင့်နှစ်ဖက်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားပြီးတပ်မတော်သားတချို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တပ်မတော်ကသတင်းထုတ်ပြန်ထားပါတယ်တပ်မတော်ဘက်ကတိုက်ရင်နေရင်အင်အား300ကျော်အထိတိုးချဲ့လာပြီးလှုပ်ရှားမှုတွေလှုပ်ဆောင်လာတာကြောင့် KNLA ဘက်ကပြန်လည်တိုက်ခိုက်တာဖြစ်တယ်လို့ KNLA တပ်မဟာ9ကပြောခွင့်ရဒုတိယဗိုလ်မှူးကြီးစောကလေတိုကပြောပါတယ် KNU နယ်မြေအတွင်းတပ်မတော်တပ်စခန်းအလုံးကိုအခုနှစ်မှရုပ်သိမ်းပေးဖို့ဒီလဆမ်းမှာ KNLA ဘက်ကထုတ်ပြန်ထားပါတယ်
။အင်းစင်ကျင်းထောင်မှာဖမ်းဆီးချုံနှံခံနေရတဲ့ဒေါက်တာအေးမောင်နဲ့ဆိုင်ရဆရာဝေဟင်အောင်တို့ကိုလွှတ်ပေးဖို့အတွက်စုဆောင်းကောက်ခံထားတဲ့လက်မှတ်တွေကိုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်ထံလိမ့်မှုပြီးဒီဇင်ဘာ15ရက်နေ့မှာစာတမ်းကနေပေးပို့လိုက်တယ်လို့လက်မှတ်တွေစုဆောင်းကောက်ခံသူမြေရင်ကြရာသတင်းဌာနအက်ဒီတာဦးခိုင်မြတ်ကျော်ကပြောပါတယ်။ဒေါက်တာအေးမောင်ဟာရခိုင်နိုင်ငံရေးကောင်းဆောင်သူဖြစ်တဲ့ပြင်ရခိုင်မျိုးသားနိုင်ငံရေးလှုပ်ဆောင်တဲ့အတွက်ဖမ်းဆီးခံရပြီးထောင်ဒဏ်20ချမှတ်ခံရလို့အခုလိုလက်မှတ်တွေစုဆောင်ပြီးတောင်းဆိုရတာဖြစ်တယ်လို့ဦးခိုင်မြတ်ကျော်ကပြောပါတယ်။အဲ့ဒီလက်မှတ်တွေကိုနိုဝင်ဘာလ20ရက်နေ့ကနေဒီဇင်ဘာလ14ရက်နေ့ထိအွန်လိုင်းကကောက်ခံထားတာဖြစ်ပြီးပြည်တွင်းပြည်ပကတိုင်းလာလူမျိုးပေါင်းစုံ153ဦးကပါဝင်လက်မှတ်ရေးသူထားတာပါ။ဒေါက်တာအေးမောင်နဲ့ကိုဝင်းဟင်အောင်တို့ကိုရတိတာမြို့နယ်မှာကျင်းပတဲ့ရခိုင်ရချုပ်ချံအာဏာကျဆင်းမှုကဏ္ဍမှာဖော်ပြမှုတွေနဲ့ပတ်သက်ပြီး2018ခုနှစ်ဇန်နဝါရီလမှာနိုင်ငံတော်အကြီးအကဲပြည့်စင်မှုမတရားသင်အပ်ဥပဒေပုံမှန်တွေပြင်နိုင်ငံတော်သစ္စာဖောက်မှုတွေနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်
ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့ကလေးလခွဲအကြဖမ်းဆီးတင်တင်ထားတဲ့ကျင်းလူငယ်ဇလိုင်းအောင်စိုးဟာဒီဇင်ဘာလ15ရက်နေ့ကပြန်လည်လွတ်မြောက်လာပြီလို့မိသားစုဝင်တွေကပြောပါရယ်အေအေတပ်ဖွဲ့ကနေဇလိုင်းအောင်စိုးကိုချင်းပြင်းနယ်ပလဝမြို့နယ်ကန်ဒီဝကျေးရွာကိုလာကြိုဖို့အကြောင်းကြားခဲ့တာဖြစ်ပြီးမိသားစုဝင်တွေကကန်ဒီဝကျေးရွာမှာတွားရောက်ခေါ်ဆောင်လာခဲ့တာဖြစ်ပါတယ်ဇလိုင်းအောင်စိုးအပါအဝင်ချင်းလူငယ်၄ဦးဟာပြီးခဲ့တဲ့ဇူလိုင်လ29ရက်နေ့ကရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကနေပလဲဝမြို့အပြန်ငတ်တရိုင်းကျေးရွာအနီးမှာအေအေတပ်ဖွဲ့တွေကဖမ်းဆီးခဲ့တာဖြစ်ပါတယ်။သူနဲ့အတူအဖမ်းခံရတဲ့၃ဦးကတော့ဩဂတ်စ်လ25ရက်နေ့ကပြန်လည်လွတ်မြောက်လာကြပြီးမဲ့ဆလိုင်းအောင်စိုးကိုတော့ဆက်လက်ထိန်းသိမ်းထားပြီးဒီဇင်ဘာလ15ရက်နေ့ကျမှသာပြန်လွတ်ပေးခဲ့တာဖြစ်ပါတယ်။
ရှမ်းပြည်နယ်တောင်ပိုင်းမှာရင်တိုက်မှုဖြစ်ပွားတာပုံမှန်များပြားလာနေတယ်လို့ရှမ်းပြည်တောင်ပိုင်းမော်တော်ယာဉ်ထိန်းသိမ်းရေးဌာနတာဝန်ရှိသူတွေကပြောဆိုပါတယ်2020ခုနှစ်နှစ်နှောင်းပိုင်းမှာတင်ရင်တိုက်မှုအကြိမ်80တက်မနည်းဖြစ်ပွားခဲ့ပြီးသေဆုံးမှုမှလည်း50နီးပါးရှိနေတယ်လို့ရှမ်းပြည်တောင်ပိုင်းအမှတ်စရစ်ဒုရင်ထိန်းရေးသက်ဖွဲ့ကဦးအောင်မိုးကပြောပါတယ် နောက်ဆက်ကိုကိုနေ့မှာတော့ရှမ်းပြည်တောင်ပိုင်းမှာရင်တိုင်းမှုအကျင့်ရေပေါင်း962ကျော်ရှိပြီးတေဆုံးသူ265ဦးရှိခဲ့ပါတယ်အများဆုံးကတော့ဆိုင်ငယ်နဲ့ကတိုင်းမှုဖြစ်ပြီးအကြီးကရင်းအမြန်မောင်းနေခြင်းအရက်ဒေသတောက်စားပြီးရင်းမောင်းနေခြင်းနဲ့ရင်းမောင်းနေနေစဉ်လက်ကင်ဖုံးအုံကျူးချင်းတို့ကြောင့်ဖြစ်တယ်လို့လဲရှမ်းပြည်တောင်ပိုင်းမော်တော်ယာဉ်ထိန်းသိမ်းရေးဌာနကထုတ်ပြန်ထားပါတ
ဒီနေ့ရွေးကောက်ပွဲကော်မရှင်ကိုဆန္ဒထုတ်ဖော်ခဲ့ပါတယ်ဒီဇင်ဘာလ15ရက်နေ့မနက်ပိုင်းမှာတနင်္ဂနွေလုံးကမဲခိုးမဲတိုးတဲ့ကော်မရှင်အလိုမရှိကလေးတွေမဲပေးတဲ့ ရွေးကောက်ပွဲအလိုမရှိနိုင်ငံတော်ငွေကြေးဖြင့်မဲဆွယ်စည်းရုံးချင်းအလိုမရှိမဲဆင်းရဲမမှန်တဲ့ရွေးကောက်ပွဲအယုံကြည်မရှိစတဲ့ကြွေးကြော်တန်တွင်နဲ့တံဖြူစရက်မြို့ပြည်ခိုင်ပြိုးပါတီရုံးရှိမှလူ30လောက်ကဆန္ဒထုတ်ဖော်ခဲ့တာပါတံဖြူစရက်မြို့နယ်အတွင်းမှတ်ပုံတင်မရှိတဲ့သူတွေအသက်မပြည့်သေးတဲ့ကလေးတွေမဲပေးခွင့်ရတာတွေ မဲနခါထဲသွားတဲ့သူတွေလည်းရှိနေတဲ့ဖြစ်စဉ်တွေအပေါ်ရွေးကောက်ပွဲကော်မရှင်ကိုဆန္ဒထုတ်ဖော်တာဖြစ်တယ်လို့မြို့နယ်ပြည်ခိုင်ဖြိုးပါတီဥက္ကဋ္ဌဦးစိုးနိုင်ကပြောပါတယ်ဆန္ဒထုတ်ဖော်ရတဲ့အကြောင်းရင်းတွေမှာဆက်စဲကြေးရွာကမဲအည်အတွက်နေရာပိုနေတာမဲစလစ်တွေအချိန်မီဝေမပေးတာရက်ွက်အုပ်ချုပ်ရေးအဖွဲ့ဝင်တွေကိုပစ်ထောက်ပံ့ကြေးပေးရမယ့်နေရာမှာ
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်ပြည်နယ်မြောက်ပိုင်းနမ်တူမြို့မှာဒီဇင်ဘာလဇန်ပိုင်းကဖြစ်ပွားတဲ့တိုင်းသားတပ်ဖွဲ့တွေအကြမ်းကတိုက်ပွဲတွေကြောင့်နေရက်ကနေစွန့်ခွာခဲ့ရတဲ့ရွာသားနေရာကျော်ဟာဒီကနေ့အချိန်ထိနေရက်ကိုမပြတ်နိုင်ကြသေးပါဘူးတိုက်ပွဲတွေမဖြစ်တော့ပေမဲ့ဘာကြောင့်နေရက်မပြတ်နိုင်သေးတာလဲနမ်ဖုံကနေစူးစီးတင်ဆက်ပေးထားပါတယ်
နမ်တူမျိုးရဲ့အနောက်တောင်ဖက်အရက်မှာရှိတဲ့မန်ဆမ်အုပ်စုတွင်းကကျေးရွာတွေမှာအခုလ9ရက်နေ့ကတည်းကတိုက်ပွဲတွေဆက်ဖြစ်ပွားခဲ့တာကြောင့်ဒေသခံလူထု300နီးပါးစစ်ပေးတင်ဆောင်ခဲ့ရပါတယ်အဲ့ဒီအနေနဲ့ရွာသားနေရာကျော်ဟာမန်ဆမ်ဖုံးကြီးကျောင်းမှာပဲရှိနေသေးတယ်လို့နမ်တူမျိုးကဆစ်ဆောင်ကူညီရေးကော်မတီအဖွဲ့ဝင်စိုက်ပညာန်ကရှင်းစကားနဲ့အခုလိုပြောပါတယ်
ဟုတ်ကံပေါ်ဟောခါအန်ပေါ်မလို့နေတယ်တချို့လည်းပြန်လာကြပါပြီတင်းလုံတို့ကိုနားကျေးရွာကရွာသားတွေပေါ့မပြန်နိုင်သေးတာနှစ်ပါရွာသားတွေလေဒီလိုလည်းမှန်ကြံပုံကြီးကြောင်းမှာပဲခုလက်ရှိအခြေအနေမှာတော့တိုက်ပွဲတွေညှိနေသေးကြောင်း
ဆရာဆက်SSA ပြောခွင့်ရတူဘုံမူကြီးဦးခဲကအခုလိုပြောပါတယ်။ခုနေ့ဖြစ်နေတဲ့အတိုင်းပဲညင်သွားတယ်နော်။လောလောဆယ်တော့ချင်းတွေကတည်တည်သွားနေပါတယ်လို့ပဲဆိုနိုင်ပါတယ်နော်။ဆေးရဲ့ချင်းတွေညင်နေပေမဲ့မန်ဆမ်ဘုံကြီးကျောင်းကစစ်ဘေးရှောင်နေရာကျော်နေရမပြောင်းနိုင်ကြသေးတာဟာဒေသတွင်းအခြေစိုက်နေရာယူထားတဲ့လက်နက်ကင်တပ်ဖွဲ့တွေတစ်ဖွဲ့မှတပ်ဆုပ်ပေးတာမရှိသေးတယ်လို့အစိုးရစ
သိကိုချစ်မွေးကအခုလိုပြောပါတယ
်။မန်းစောင်းစတိုင်းကြီးတော့သူကဆက်ကြောင်းမန်းဆောင်နဲ့နံမီပြောင်းတော့ဆဲလည်းနဲ့တန်နဲ့ဖြစ်ရင်ပြန်ကြည့်တာမှာငယ
်ဒီဇင်ဘာလ9ရက်နေ့ကနေ10ရက်နေ့အထိ ACSS SSA နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့အကြမ်းဖြစ်ပွားတဲ့တိုက်ပွဲကြောင့်စစ်ပေးရှောင်ထွက်ပြေးလာရတဲ့ရွာသားတွေကတော့နမ်တူမျိုးနဲ့မန်ဆမ်အုပ်စုထဲကနာကေနာကျန်ပင်းလုံကွန်ကျောင်းနမ်ပိုင်ရွာကရွာသားတွေဖြစ်ပါတယ်။ရှမ်းနစ်တဲ့ကိုကလကောက်ရိတ်ချင်းပြောင်းချိုးချင်းမှာစစ်ဆောင်နေရကြောနေရပြန်ချင်းပေမဲ့ဒေသတွင်စစ်ရေးအခြေအနေမတည်ငြိမ်သေးတာကြောင့်နေရမပြန်နိုင်သေးသလိုလာမယ့်နှစ်အတွက်စားတောက်ရေးပူပန်နေကြတယ်လို့ပြောဆိုနေကြပါတယ်။
ဆက်ပြီးတော့အနာဂတ်မြန်မာနိုင်ငံဟာဖက်ဒရယ်ပြောင်းစုဖော်ဆောင်နိုင်ရေးမှာအရေးပါတယ်လို့တိုင်းသာလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကအမြင်ရှိနေပါတယ်။ဒီအကြောင်းကိုတော့မစ်လျာမွန်ကနေအခုလိုမျိုးစူးစီးတင်ဆက်ပေးထားပါတယ်
။လူငယ်တွေဟာမျှော်လင့်ချက်ကြီးမားစွာနဲ့လွှတ်တော်ရွေးကောက်ပွဲဖြစ်တဲ့သက်တမ်းတော်လှန်ရေးကိုပိုလို့ပါဝင်လှောက်ရှားလာကြတာဖြစ်ပြီးသူတို့မြန်မာနဲ့ဖက်ဒရယ်ပြောင်းစုကိုမတီဆောက်နိုင်ဘူးဆိုရင်တော့လက်ညှိုးတော်လှန်ရေးဖြစ်တဲ့လက်နက်ကိုင်လမ်းစဉ်ဘက်ကိုကလေးအာတန်တော်မှာစိုးရိမ်မိတယ်လို့လဲမွန်ဖြီတစ်ပါတီဘိုလ်လုံးမှုဆောင်ဖွဲ့ဝင်နိုင်ပညာလေကအခုလိုပဲပြောသွားပါတယ်
။ဟောတော့လူငယ်တန်းများအဖြစ်ယူကော့ပွဲပေါ်မှာအများကြီးစိတ်ဝင်စားလာတယ်။ယူကော့ပွဲကတစိတကယ်လို့သူတို့လိုအပ်တဲ့ညှို့မှန်းတဲ့ဖက်ဒရယ်ပြည်ထောင်စုလည်းမရောက်ဘူး။ငင်းချမ်းဖြစ်စဉ်အလဲမဖြစ်ထွန်းဘူးဆိုရှင်ဒီလက်တန်းအားကိုးနေတဲ့ဒီလွှတ်တော်အတွင်းနိုင်ငံကြီးကတစိညှို့လက်ချက်တွေကင်းမဲ့ပြီးတော့ဒီလက်ညှို့အားကိုးတဲ့ဒီလက်နက်ကိုင်တော်လှန်ရေးကိုပြန်ပြီးတော့အာတန်လာမှာကြောက်တယ်ပေါ့နော်။တကယ်လို့လက်ညှို့တော်လှန်ရေးကိုပြန်လဲအာတန်နိုင်ရင်ဒီငင်းချမ်းရေးဖြစ်စဉ်ပေါ်မှာတော့အများကြီးတော့ဝေးနေအောင်ပါပဲ
2020年6月2日，那场那是粤港会议那样，苗大提姆格里斯也欢迎呢。苗大人员有意呢，苗大变来定下一路，持续的，老安静的个。比方说，现在当地大事，比那些些都嘛嘞。那是南安一路阿杰的呢，策划破产大部，也嘛南安老三呀，张大明提姆格里斯特务，ABSDF噶，这是马拉西亚尼噶，今年才投变改变，奥克塔也无当个个，库鲁贝表达吧嘞。奥克塔一般来三亚，主要白沙山三亚嘛嘞。 我讲，今年都比南安那边特别，怎么大的？哦，五级差那的，比如苏菲姆牛的嘛嘞，新加坡牛的，这些起码的，那些家的，奥奇嘛，这些新的牛的嘛嘞，你讲，其他的，那个银行这里，那南安的南安，老南部牛的，都在那边上班了。
ดูไปไหมนักท่องเที่ยวพอจีบออกมาเยอะก็ไปด้วยเป็นเราไปจิมบานีบาซีดิโมกราซีพิวาชีเดนั่งงานพิลาเลยแม่มหัศจรรย์เลยนั่งเป็นยังไงก็คุลูเบสเซบิโอตัวบาร์เดปมารีมาพอสอนเรื่องดิโมกราซีนั่งงานถึงท่องเที่ยวพอจีบออกมาเป็นพอสอนเรื่องดิโมกราซีนั่งงานพิลาเลยสุดๆจนเราอยู่ก็ไปเป็นเราไปจิมบาจิมบาที่พิวาดิโมกราซีนั่งงานเยอะๆพิลามาหมู่บ้านที่เราสุดๆนักท่องเที่ยวพอจีบออกมาตั้งมาดูก็
สังหารยังไงน้องชินิดสุดๆไปดูว่าอยู่กับวัยจิมบ้าจิมบ้าจนเราพอสอนเรื่องดิโมกราซีในงานเราพิวาเราพิลาโบเราเขยันเลยบ่เนาะดิโมกราซีในงานพิพูเขยันในองค์มันส่วนเนาะตั้งยันอารมณ์เฮาเล่นในใจเลยพอจะได้บิดาอุ้งที่สาวผู้สุดาแค่เขยันในเรื่องเมลูเวฟันพิอสุมหูดีชินิบาร์เดชิน
กินเบียร์ในภาพผมยืนในเมื่อวันที่เรามาที่สมาลาสังไงนี่ก็มีมาตั้งรอเนี่ยเรียนมีดารุ่มยาวีตั้งรอเคียนเอลีรู้จ้าไม่เสียใจใครมุ่งพิบวาแค่บีนับแพทย์ไต้ปุ่ยรีพิบวาแค่บาร์เรอินสิ่งเจนทองมาพันสีช่องนำคันยาเดรักใครในไงก็สั่งดอกตาอีมองเนี่ยใส่เสียวิ่งเอาดูบุบยันลุบปีโป้ด้วยสุสานก็ขันทาร์เรลมาดูกูในงานดอกตั้งเป็นคำปกูดองสันสุจีทำปีโป้แค่บาร์เร
ตอนนี้เราคุณน่าเสียงเกจาระกันโอ้ยยังไงวันนี้ตาเรกันเนี่ยเป็นสิ่งที่สะท้อนใจในประเทศเราไปสิบปีแล้วประเทศแบบสิ่งที่มาเพียงสองตัวอย่างอวสันจะมากับอันนั้นมีอยู่เยอะจะทำเรื่องอะไรกันนักเสียงเกียร์พิมาคุณรอประเทศจีนจะกู้จะน้องเวมิกาจบจากพิมาวะที่สุดตำราอิมเมนเยอร์แมคโรมาคุณพี่ผู้ศึกษาด้วยสิ่งเกเรลุสุยากาจีนอะไรบ้าง สำหรับแมคโรมาสาวัยกูเป็นลักษณะสาวไปลุสเซกียากันในที่นี้ไปกูรู้ผู้ที่เกเรลุที่นี่สำหรับยองาเจนยาเลยจ้าบ้าสำหรับแมคโรนี่เนี่ยซีมิสิกันลุเนี่ยนี่นักแสดงคนนี้ที่ดังคนนี้ด้วยบีเลือดเจ้ากูวิ่งกันในสัตว์ดาวน์ทั้งสองตัวไม่รู้สบายเลยเนี่ยก็ว่าจะมาอีพอดีเชื่อกูเป็นสัตว์ในสิ่งนี้เลยนะยี่ตุ้ดนาเฟ่ที่ยูกูจะน้อยละตัวบุชิลากูที่ยูนั่งเงี้ยปากกาเลยชูสูเลยไม่รู้ที่ยูชูกับเจ้าบ้าเลยที่เกี่ยวกับโควิด
ချိုဦးဆောင်တဲ့စုံစမ်းရေးကိုတော့လမ်းဖွင့်ပေးလာခဲ့ပါတယ်။ဒါပေမဲ့လည်းတရွေးချိုစုံစမ်းရေးသမားတွေအနေနဲ့ဒီဗိုင်းရပ်စတင်စစ်ဆေးတွေ့ရှိခဲ့တဲ့ဝူဟန်မြို့ကိုသွားနိုင်မသွားနိုင်ကတော့မရှင်းလင်းသေးပဲဆက်လက်ဆွေးနွေးနေဆဲဖြစ်ပါပဲ။ American Soya ရဲ့ Feed the Future မြန်မာစိုက်ပျိုးရေးစနစ်နဲ့စားစာစနစ်ဖွံ့ဖြိုးရေးစီမံကိန်းကမြန်မာနိုင်ငံကတောင်သူတွေစိုက်ပျိုးစီးပွားလုပ်ငန်းအတွက်လက်ထွေအသုံးချနိုင်တဲ့အကြံပြုချက်တွေကိုလေ့လာတင်ပြခဲ့ပါတယ်။တံပိုးအမြင့်တင်နိုင်တဲ့ဝိုင်းမြင့်တဲ့စိုက်ပျိုးရေးထုတ်ကုန်တွေကိုလက်ရှိဈေးကွက်ပေါ်မှာတိစောက်ဖို့နဲ့ချင်းစနင်းတို့လိုရိုးရာထုတ်ကုန်တွေကိုကျန်းမာရေးအတွက်အသုံးပြုနိုင်ဖို့ဆက်ပြီးစုံစမ်းလေ့လာတင်တဲ့အကြံပြုချက်တွေကို Fit the Future အဖွဲ့ကလေ့လာသုံးသပ်တင်ပြခဲ့တာပါ။ဈေးကွက်မြောင်းမှန်းချက်ကိုဖြည့်ဆည်းပေးနိုင်တဲ့ထုတ်ကုန်ရေးသွေးညှင့်တင်တဲ့နည်းလမ်းတွေမျိုးစင်းတဲ့ရေးသွေးအမခက်ကျဲစနစ်တွေကိုတိုးမြင့်ပေးနိုင်တဲ့အခွင့်အလမ်းတွေစတဲ့ကနာပေါင်းစုံအတွက်အကြံပြုချက်တွေကိုလည်းဒီအဖွဲ့ကပဲထုတ်ပြန်တဲ့စီရင်ကစားမှာဖော်ပြထားပါလေ။ American Soya အဖွဲ့အစည်းတော်များရဲ့ကွန်ပျူတာတွေနဲ့ hacker တွေထုတ်ဖောက်ဝင်ရောက်ခဲ့ကြတာမှာအစိုးရ Internet ခွင့်ရတွေနဲ့ထုတ်ဖောက်ခံရတယ်လို့ American Soya ကဗိုလ်သူတွေကပြောပါလေ။ရုရှားအတွက်လုပ်ပေးနေတယ်လို့ယူဆတဲ့ hacker တွေက American ဘဏ္ဍာရေးဝန်ကြီးဌာနနဲ့စီးပွားကူးသင်းရောင်းဝယ်ရေးဌာနရဲ့ email သွားလာတွေကိုစောင့်ကြည့်နေတယ်လို့ Reuters သတင်းတရက်ကဒီသတင်းပတ်စော်ပိုင်းတော့ကဖော်ပြခဲ့ပါလေ။အခုထိတော့အပေါ်ရသတင်းချက်လက်တွေလောက်ပဲရယူသွားနိုင်တယ်လို့ယူဆကြောင်းပြောဆိုခဲ့တဲ့သူတွေကိုကိုကပြည်ရိုက်တာသတင်းကဖော်ပြခဲ့ပါတယ်။ဒီဇင်ဘာ18ရက်စက်တာရင်းညာထိတန်းရသတင်းတွေကိုပြောပြခဲ့တာပါ။ VOA American စီစဉ်တွေကိုည9နာရီကနေ10နာရီရှိပြောပြခဲ့တာကဒီလောက်ပါပဲ။အားလုံးကိုဗစ် -19 ပြေကကင်းဝေးနိုင်ကြပါစေ။နောက်ဆက်တဲ့အတွက်အထူးကျေးဇူးပါကျွန်တော်ဝင်းမြင့်ပါခင်ဗျာ။
This program has come to you from the Voice of America, Washington.